Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့မနက်ခင်းဖြစ်ကြပါစေရှင်။ VOA American အသံမြန်မာပိုင်းစီစဉ်ရဲ့2020ပြည့်နှစ်ဇွန်လ9ရက်အင်တာနက်မနက်ခင်း6နာရီကနေ9နာရီအစီအစဉ်ကိုစတင်ပါပြီ။ဖိုင်းဒိုမီတာ32.40.48တို့ကနေဖမ်းယူနိုင်နိုင်ပါလေ။အခုရေဆုံးတော့ထိတ်တက်ရောက်သတင်းတွေကိုပြောပြပါပါ။ကျွန်မတင်ကြည့်ထိုက်ပါရှင်။ African American လူမဲမျိုးသားအသက်46နှစ်အရွယ် George Floyd ကိုတပ်ဖြတ်မှုနဲ့တရားစွဲဆိုခံထားရတဲ့ရဲတပ်ဖွဲ့ဝင်ဟာ Derek Chauvin ကိုတနင်္လာနေ့ကပထမဆုံးအကြေရုံးထုတ်ခဲ့ပြီး Minneapolis တရားသူကြီးကအမဂန်ကြီးဒေါ်လာတသန်းသတ်မှတ်ခဲ့ပါတယ်။ Minnesota ပြည်နယ်တရားသူကြီးတူဖြစ်တဲ့ Janet Redding ကရဲတပ်ဖွဲ့ဝင်ဟာ Chauvin အတွက်ကန့်သက်ချက်တွေပါဝင်တဲ့အမဂန်ကြီးဒေါ်လာတသန်းကန့်သက်ချက်မပါတဲ့အမဂန်ကြီးအဖြစ်ဒေါ်လာတသန်းနှစ်သိန်းကိုသတ်မှတ်ခဲ့ပါတယ်။ကန့်သက်ချက်တွေကတော့ရှူဘန်အနေနဲ့လက်နက်တွေအယံမှာဖြစ်တယ်လို့တရားဥပဒေစိုးမိုးရေးဒါမှမဟုတ်လေလုံခြုံရေးနဲ့ပတ်သက်ပြီးမလုပ်ဖို့နောက်ပြည်နယ်ကနေထွက်မသွားပါဘူးလို့သဘောတူရမှာဖြစ်တယ်လို့ဖလော့ရဲ့မိသားစုနဲ့လည်းမဆက်သွယ်ဖို့သဘောတူရမှာဖြစ်ပါတယ်။ဇွန်လ29ရက်နေ့မှာတော့နောက်တစ်ကြိမ်ရုံးထုတ်ဖို့လည်းတရားသူကြီးကသတ်မှတ်ပါတယ်။မင်းစိုးတက်ပြည်နယ်အချင်းထောင်ကဗီဒီယိုမှာဒဲရက်ရှူဘန်ကိုတွေ့ရပြီးသူ့ကိုတော့ second degree murder ကြိုတင်ရည်ရွယ်ချက်မပါတဲ့လူသတ်မှုဆွဲချက်နောက် third degree murder မတော်တဆဖြစ်ခဲ့တဲ့လူသတ်မှုဆွဲချက်နောက်လူသေမှုဆွဲချက်စုစုပေါင်းဆွဲချက်3ခုတင်ထားပါတယ်အယူခံတင်မှုမလို့တဲ့တရားရုံးလှုပ်ထုံးလုံနီဆန်ရကြားနာမှုမှာတော့လိမ္မော်ရောင်ထောင်ဝတ်စုံဝတ်ထားတဲ့ရဲတပ်ဖွဲ့ဝင်ဟောင်းအသက်44နှစ်အရွယ်ရှူဘန်ကစိတ်လှုပ်ရှားမှုတစုံတရာမပြဘဲမိခွန်းညီကိုဖြေကြားသွားပါတယ်။ George Floyd တိဆုံမှုကြောင့်နိုင်ငံတော်ဆန္ဒပြပွဲတွေပေါ်ပေါက်နေတာပါ။လက်ထိတ်ခတ်ထားတဲ့ Floyd ရဲ့ living ပေါ်မှာ Derek Chauvin ကဒူးနဲ့ထောက်ထားတာကိုမေလ25ရက်ကရိုက်ယူထားတဲ့ဗီဒီယိုထဲမှာတွေ့ရပါတယ်ရှင်။ဂျာမနီမှာပြီးခဲ့တဲ့သတင်းပတ်ကုန်ပိုင်းကလူမျိုးရေးခွဲခြားမှုဆန့်ကျင်ရေးလမ်းပေါ်ထွက်ဆန္ဒပြပွဲတွေမှာလူပေါင်းတောင်းငယ်ချီပါဝင်လာပြီးနောက်မှာတော့လူတဦးနဲ့တဦးကြားအကွာအဝေးတစ်ခုချပြီးနေဖို့အာဏာပိုင်တွေကတနင်္လာနေ့မှာတိုက်တွန်းပါတယ်ဆန္ဒပြပွဲတွေကိုထောက်ခံကြောင်းဒါပေမဲ့လည်းကိုရိုနာဗိုင်းရပ်စ်ကရောဂါကိုတိုက်ဖြစ်နေရတဲ့ဂျာမနီမှာဆန္ဒပြလူအုပ်ကြီးရဲ့ဓာတ်ပုံတွေတွေ့မြင်ရတဲ့အပေါ်မှာတော့အဆိုရင်ကြောင်းဝန်ကြီးချုပ်အင်္ဂလာမာကဲယုံကပြောဆိုထားပါတယ်။ဗြိတိန်နိုင်ငံဘရစ်စတိုးမြို့ကကျွန်းကုန်ကူးသူရဲ့ရုပ်ထုကိုဆန္ဒပြသူတွေကဖယ်ရှားလိုက်တဲ့အပေါ်နိုင်ငံရေးသမားတွေကအသီးသီးတုံ့ပြန်ပါတယ်။လူမျိုးရေးခွဲခြားမှုဆန့်ကျင်ရေးဆန္ဒပြပွဲတွေကရန်ကားမှုတွေကြောင့်ရုပ်ပြက်ရတယ်လို့ဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆင်ကပြောဆိုလိုက်ပြီးကျွန်းကုန်ကူးသူရဲ့ရုပ်ထုကိုဖိရှားမှုကိုရောနောက်လန်ဒန်ကဝင်းစတန်ချာချီရုပ်ထုကိုဖျက်ဆီးမှုတွေကိုပါရှုတ်ချပါတယ်။အမေရိကန်ကဆန္ဒပြပွဲတွေနဲ့ညှဉ်းညွတ်မှုကိုပြတဲ့အနေနဲ့ပြင်သစ်နိုင်ငံမှာလည်းဆန္ဒပြပွဲတွေရှိခဲ့တယ်လို့ဩစတြေးလျမှာတော့ဒေသခံဩစတြေးလျတိုင်းရင်းသားတွေရဲဖမ်းဆီးမှုအတွင်းတိုက်ဆုံရမှုတွေကိုထုတ်ဖော်တဲ့အနေနဲ့လမ်းပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်။အမေရိကန်ရဲတပ်ဖွဲ့ဆန်ရဥပဒေတွေကိုဆဲစုနှစ်တွေအတွင်းအကြီးမားဆုံးပြုပြင်ပြောင်းလဲဖို့ဒီမိုကရက်လွှတ်တော်အမတ်တွေကတောင်းဆိုလိုက်တာဟာဆိုရင်တရားဥပဒေစိုးမိုးမှုပိုင်းမှာပုံမပြင်းစွာကျင့်သုံးရေးတောင်းဆိုနေတဲ့သမ္မတဒေါ်နယ်ထရန့်နဲ့ထိတ်တိတ်တွေ့စရာကိစ္စသစ်တရဖြစ်လာပါတယ်။နိုင်ငံမှာလှုပ်ရှားမှုတွေအစတင်လာတာကိုကဘာကြီးမျက်မြင်တွေ့ကြုံနေရပါတယ်လို့ဥပဒေပြုရေးကိုပူရဲဥဆောင်သူဖြစ်တဲ့အောက်လွတ်တော်အမကယ်ရင်ဘက်စ်ကသတင်းတောက်တွေကိုပြောပါတယ်။ COVID-19 ကပ်ရေးရောဂါနဲ့ပတ်သက်ပြီးဥရောပမှာအခြေအနေတွေတိုးတက်လာနေချိန်ကမ္ဘာတခြားဒေသတွေမှာတော့ပိုပြီးဆိုးရွားလာနေတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကတင်းနှင်းလာနေမှာသတိပေးပါတယ်။
Although the situation in Europe is improving, globally it's worsening.
WHO အကြီးအကဲ Tedros Adhanom Ghebreyesus ပြောဆိုခဲ့တာပါ။တစ်ချိန်တည်းမှာပဲကမ္ဘာတစ်လောအသွားအလာပိတ်ပင်ကန့်သတ်ချက်တွေလုပ်ဆောင်ခဲ့တာကြောင့်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကနေလူသန်းနဲ့ချီတိုက်ဆုံရနိုင်တဲ့အခြေအနေကိုကာကွယ်ပေးနိုင်ခဲ့တယ်လို့တနင်္လာနေ့ကထုတ်ပြန်လိုက်တဲ့လေ့လာချက်တွေကဖော်ပြပါဗျ။ အင်တာနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းဒိုမီတာ24 kHz 12.13 MHz ဘိုင်းဒိုမီတာ40 kHz 9.13 MHz ဘိုင်းဒိုမီတာ58 kHz 5805 MHz နဲ့ဘိုင်းဒိုမီတာ190 kHz 1505 MHz တို့ကနေထုတ်လည်ပေးနေပါရရှင
်ကျွန်တော်ညဝင်းအောင်ပါခင်ဗျာအင်္ဂါနေ့မနေ့ကင်း VO ရဲ့သတင်းတွေကိုတင်ဆက်နေပါတယ်ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးကိုဝန်ဆောင်မိခင်တွေနဲ့မိဖွားပြီးစားမိခင်တွေလိုက်နာဆောင်ရွက်တဲ့တတိပေးချက်တရက်ကိုမြန်မာကျန်းမာရေးဝန်ကြီးဌာနကဇွန်လ10ရက်တနင်္လာနေ့မှာထုတ်ပြန်လိုက်ပါတယ်။ကိုဝန်ဆောင်မိခင်တွေနဲ့မိဖွားပြီးစားမိခင်တွေဟာအခြားလူတွေနည်းတူကိုရိုနာဗိုင်းရပ်စ်ကူးစက်ခံရနိုင်ပြီးကူးစက်လာတဲ့အခါကိုယ်ခံအားဆိုင်ရာသဘာဝအပြောင်းလဲကြောင့်ရောဂါအခြေအနေဆိုးရွားပြီးအသက်အန္တရာယ်ဆိုးရိမ်ရတဲ့အထိဖြစ်လာနိုင်တယ်လို့ကြေညာချက်မှာတတိပေးပါတယ်။ဒါကြောင့်ကျန်းမာရေးဌာနကထုတ်ပြန်ထားတဲ့ကိုဗစ်ရောဂါတားဆီးရေးသတိပေးချက်တွေနဲ့အညီနေထိုင်ကြဖို့ကိုလည်းတိုက်တွန်းထားပါတယ်။အဲဒီထဲမှာမိခင်တွေအနေနဲ့နှုတ်တိုက်ချိန်မှာနှာခေါင်းဆီးတတ်ထားဖို့ဖြားနာနေခဲ့ရင်မျက်နှာကကော်ပြားကိုပါမဖြစ်မနေတတ်ထားဖို့နဲ့ကလေးကိုနမ်းရှုပ်တာလက်မဆေးပဲကင်တွဲတာတွေမလုပ်ဖို့တားမြစ်ထားပြီးလက်ကိုမကြာခဏဆေးဖို့လူစုလူဝေးကိုရှောင်ကျဉ်ဖို့တားမြစ်သတိပေးထားပါတယ်။ထိုင်းနိုင်ငံတမဆတ်ကြက်မွေးမြူရေးလုပ်ငန်းကနေလူအခွင့်အရေးလှုပ်ရှားသူနှစ်ဦးပေါ်ရာဇဝတ်ကြောင်းနဲ့တရားဆွဲဆိုထားတဲ့အမှုကိုတရားသေးလှုပ်ပေးလိုက်တဲ့အတွက်ကြိုးဆိုကြောင်းအရှိတောင်အရှဆန်ရာကုလသမဂ္ဂလူအခွင့်အရေးယုံကတနင်္လာနေ့မှာကြေညာချက်ထုတ်ပြန်ပါတယ်။ဒီလိုဆုံးဖြတ်တာဟာကုလသမဂ္ဂကပြဋ္ဌာန်းထားတဲ့စီးပွားရေးနဲ့လူအခွင့်အရေးကြားရှိရမယ်စံတတ်မှတ်ချက်တွေနဲ့အညီစီးပွားရေးလုပ်ငန်းရှင်တွေရဲ့ဖိနှိပ်မှုကိုဖော်ထုတ်တဲ့အလို့သမားအခွင့်အရေးလှုပ်ရှားသူတွေပေါ်ကာကွယ်ပေးလိုက်တာပဲဖြစ်တယ်လို့ဘန်ကောက်မှာရှိတဲ့ကုလသမဂ္ဂအခွင့်အရေးယုံဌာနေကိုစလဲစင်ဒီယာဗယ်ရီကိုကပြောပါတယ်မြန်မာရှိပေါင်းလို့သမားနန်းဝင်းနဲ့အရင်တုန်းက 45 rights အဖွဲ့မှာလုပ်ခဲ့တဲ့ထိုင်းလူအခွင့်အရေးလှုပ်ရှားသူစူတရီဝန္နာစရီတို့အပေါ်အပြစ်မရှိကြောင်းဘန်ကောက်ပြည်မှုဆိုင်ရာတရားရုံးကတနင်္လာနေ့မှာစီရင်ချက်ချပြီးတရားသေးလှုပ်ပေးလိုက်တာပါသူတို့နှစ်ဦးဟာအလို့သမားအခွင့်အရေးနဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲစီစဉ်ခဲ့တာတမဆတ်ကျင်းမွေးမြူရေးချမ်းမှာရှိပေါင်းလို့သမားတွေအခွင့်အရေးချိုးဖောက်ခံရတဲ့အခြေအနေကိုလူမှုကွန်ရက်မီဒီယာမှာဖြန့်ဝေခဲ့မှုတွေတရားစွဲဆိုခံရတာဖြစ်ပါတယ်။တိုင်းနိုင်ငံကကုမ္ပဏီတွေဟာလုပ်ငန်းခွင်တွင်လူသမားအခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့လူမှုကွန်ရက်ရေးအသင်းနဲ့လူအခွင့်အရေးလှုပ်ရှားသူတွေကသူတို့ကိုတရားစွဲလို့မရအောင် slap လို့ခေါ်တဲ့အကာအကွယ်ယူထားတဲ့နှီးလန်းတွေအတွက်နှိမ့်တော်ကြဝေဖန်ခံလာရပါတယ်။ဒါပေမဲ့တိုင်းနိုင်ငံမှာ2019ဒီဇင်ဘာလအတွင်းစီးပွားရေးနဲ့လူအခွင့်အရေးဆက်နွယ်မှုနဲ့ပတ်သက်လို့နိုင်ငံလုံးဆိုင်ရာအရေးယူဆောင်ရွက်မှုစီမံချက်တရက်ကိုချမှတ်ခဲ့ပြီးအဲ့ဒီစီမံချက်၄ခုတည်းကတစ်ခုဟာလူအခွင့်အရေးအလှူရှားသူတွေကို slap ကနေအကာအကွယ်ပေးထားတာဖြစ်ပါတယ်ခင်ဗျာမလေးဆားနိုင်ငံမှာကိုဗစ်ရောဂါအကာအကွယ်ရေးအတွက်လေစီးပြေးဒုက္ခသည်တွေကိုတားမြစ်နေတဲ့ကြားကပဲရိုဟင်ဂျာ260ကျော်ဟာလေစီးခီးနဲ့တနင်္လာနေ့မှာမလေးဆားနိုင်ငံကိုရောက်လာတယ်လို့တာဝန်ရှိသူတွေကပြောပါတယ်မလေးဆားအနောက်မြောက်ဘက်လန်ကာဝီကျွန်းသားမှာတနင်္လာနေ့တုန်းကတန်တရာရှိပွဲလေတစ်စင်းကိုမလေးဆားကန်ယူရန်ဆောက်တင်ဘောကရှာတွေ့ခဲ့ပြီးနိုင်ငံတကာရေပိုင်နဲ့ထဲပြန်မောင်းထုတ်ဖို့လုပ်ရင်းအနီးနားကိုချင်းကပ်သွားချိန်မှာရိုဟင်ဂျာ53ဦးပင်လယ်ပြင်နဲ့ခုန်ချပြီးအဖမ်းခံခဲ့ရတယ်လို့အာနာဝိုင်နီကပြောပါတယ်စစ်ဆေးတွေ့ရှိရတဲ့အခြားလေတစ်စင်းပေါ်မှာနောက်ထပ်ရိုဟင်ဂျာ216ဦးပါဝင်ပြီးလေပေါ်မှာအမျိုးသမီးတဦးသေဆုံးနေတာတွေ့ရကြောင်းမလေးရှားကမ်းခြေဆောင်တပ်ရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်အခုလိုဖမ်းမိတဲ့ရိုဟင်ဂျာစုစုပေါင်း269ဦးနဲ့သူတို့ရဲ့လေတွေကိုလန်ကာဝီကျွန်းပေါ်ခေါ်လာပြီးအစားအသောက်နဲ့ရေတွေထောက်ပံ့ပေးထားပါတယ်။ဒီရိုဟင်ဂျာတွေဟာဘယ်အချိန်တုန်းကဘယ်နေရာကနေထွက်လာခဲ့ကြသလဲဆိုတာကိုတော့မလေးရှားကမ်းခြေဆောင်တပ်ကထုတ်ပြောတာမရှိပါဘူး။ပြီးခဲ့တဲ့ EP လာတုန်းကလည်းလေစီးခီးနဲ့ဝင်လာတဲ့ရိုဟင်ဂျာတွေကိုမလေးရှားကပြန်မောင်းထုတ်ခဲ့တာကြောင့်ရိုဟင်ဂျာတွေပင်လယ်ပြင်ထဲမျောနေခဲ့ရတာပါ။နိုင်ငံတကာကခေါ်ဆိုနေတဲ့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုမြန်မာအစိုးရကလက်မခံပေမဲ့ဒီလူတွေသူတို့မူလဒေသကိုပြန်လည်အခြေချခွင့်ရဖို့ဘင်္ဂလားဒေ့ရှ်ပါဝင်နိုင်ငံတကာနဲ့ပူးပေါင်းစူးစမ်းနေပါတယ်ခင်ဗျာ။ COVID-19 ကာယရောဂါဖြစ်နေတဲ့ကြားကပဲအိန္ဒိယအစိုးရကဈေးဝယ်စင်တာတွေ၊ဘာသာရေးအဆောက်အုံတွေ၊ရုံးတွေနဲ့စီးပွားရေးလုပ်ငန်းတွေကိုတနင်္လာနေ့မှာပြန်ဖွင့်ခွင့်ပေးလိုက်ပြီဖြစ်ပါတယ်။ကမ္ဘာမှာလူဦးရေဒုတိယအများဆုံးဖြစ်တဲ့အိန္ဒိယဟာကမ္ဘာပေါ်မှာ COVID ကူးစက်မှုပြင်းစမမြောက်အများဆုံးနိုင်ငံဖြစ်ပြီးရောဂါကူးစက်မှုအထက်ကလည်းလာမယ့်သတင်းပတ်တွေအထိဆက်ဖြစ်နေဦးမယ်လို့ကျန်းမာရေးပညာရှင်တွေကခန့်မှန်းထားပါတယ်။စီးပွားရေးလုပ်ငန်းတွေပြန်ဖွင့်တယ်ဆိုပေမဲ့နေ့စဉ်တိုးပွားနေတဲ့ရောဂါကူးစက်မှုကိုကင်တွယ်ဖြေရှင်းနိုင်ခြင်းမရှိမှာကိုအများကစိုးရိမ်နေကြပါတယ် ညနေမနက်ခင်ဗီယိုရဲ့သတင်းလေးကိုမတ်သိန်ကြီးထိုင်းနေတူကျွန်တော်ညဝင်းအောင်တင်ပြခဲ့တာဖြစ်ပါတယ်အခုချိန်အားစပြီးဆက်သွယ်မေးမြန်းချက်နဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါခင်ဗျာ
မင်္ဂလာပါရှင်အခုအမေရိကန်ပြည်ထောင်စုတဝမ်းမှာလူမျိုးရေးခွဲခြားမှုကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီအနီးကပ်စောင့်ကြည့်နေတဲ့ VOA မြန်မာပိုင်းအက်ဒီတာဦးကျော်စန္ဒာကိုကျွန်တော်တို့ဆက်သွယ်မေးမြန်းခဲ့အစီအစဉ်တင်ဆက်ပါပါရှင်မင်္ဂလာပါအင်ကန
်မင်္ဂလာပါမင်းရင်
ဟုတ်ကဲ့အဲ့ဒီခုဆိုရင်ဒီအမေရိကန်ပြည်ထောင်စုတဝမ်းဖြစ်နေတဲ့ဆန္ဒပြပွဲတွေကဒီတင်းပတ်မှာတော့ပေါ့နော်ငြင်းငြင်းတဲတဲဖြစ်လာပြီဆိုတာတွေ့ရပါတယ်ဒီ George Floyd တိုက်စုံမှုနဲ့ပတ်သက်ပြီးတော့ပေါ့နော်ဒီဖြစ်လာတဲ့ဆန္ဒပြပွဲတွေကနေပြီးတော့အခုဆိုရင် Democratic ဒီအောက်လွှတ်တော်အမတ်တွေကနေပြီးတော့ရဲတပ်ဖွဲ့ဆိုင်ရာပြုပြင်ပြောင်းလဲရေးဥပဒေမူကြမ်းတွေကိုတင်သွင်းဖို့လည်းပြင်ဆင်နေတယ်တင်သွင်းမဲ့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့အဲ့ငယ်ထူးခြားချက်တွေကိုပြောပြပါရှင
်ဟုတ်ကဲ့ရဲတပ်ဖွဲ့ကိုပြုပြင်ဆင်နေမှုလို့တာဟာအောက်ထင်မှလည်းပဲအချို့မြို့နယ်တွေမှာမင်းရပိုလစ်ပြောလို့ပါတော့မဆလုပ်နေကြပါရဲ့အခုကဒီဘဟုဖြစ်တဲ့ပြည်တော်စုဆွတ်တော်အောက်တော်မှာစတင်တင်းနေမဲ့ကိစ္စဟာတော့အရေးကြီးတဲ့ကိစ္စဖြစ်ပါတယ်အဓိကကဆိုရဲကိုထင်ချုပ်ဖို့ဖြစ်ပါတယ်ရဲတွေဟာလူတွေကိုဖမ်းဆီးရနေရမှာသူတို့ကဘာလီကင်မရာကိုဗန်ဒါရဲမှာကင်မရာတတ်ထားမယ်မှတ်တမ်းတီးပြီးဖြစ်ရမယ်ဘယ်သူလုံလဲတကယ်သူတို့အကြောင်းကြားချက်ကမှန်ရလားသူတို့ဖမ်းရတဲ့အကြောင်းကနောက်တော့ကားထဲမှာလည်းပဲမှတ်တမ်းတီးကင်မရာကိုဖွင့်ထားရမယ်ဒါတွေကမလုပ်မနေရမတ်အဲ့ဒီမျိုးဥပဒေမှာပြတ်ထားမယ်လို့ဆိုပါတယ်ဒါပြင်ဝရမပါပဲနဲ့တကားကိုရုတ်တက်ခောက်ပြီးတော့ထင်းသူဝင်ခန်းလို့မရဘူးဒီလိုတွေတွေကိုလုတ်ရင်တော့နိုင်ငံသားအခွင့်အရေးချုပ်ဖောက်မှုဖြစ်တယ်ဆိုပြီးတော့အရေးယူခံမယ်စသဖြင့်ပေါ်လာတာအသေးစိတ်ကြီးသူတို့ဥပဒေမှာရေးထားမှာဖြစ်ပါတယ်ဒီဥပဒေကိုမလိုက်နိုင်ရင်ဒီစီးပင်းစီးကမ်းတွေကိုမလိုက်နိုင်ရင်ရဲတပ်ဖွဲ့ကိုဘဟုအစိုးရရဲ့ဘတ်ဂျက်ထောက်ပံ့နေမှုကိုရပ်ဆိုင်မယ်အဲ့ဒီတပ်ဖွဲ့အဲ့ဒီတိုင်းကိုသူတို့ပြတ်ထမ်းမယ်ဆိုတာသိရပါတယ်ခင်ဗျာအဲ့ဒီမှာအစုပြုထားရဲဆိုတာသိရပါတယ်အဲ့ဒီ
โอเคအဲ့တော့အောက်လွှတ်တော်မှာအခုလို့ဒီရဲတပ်ဖွဲ့ဆိုင်ရာဥပဒေပြုပြင်ပြောင်းလဲမဲ့ဥပဒေကြမ်းတင်သွင်းမှာတော့ဟုတ်ပါပြီအဲ့ကဲ Republican နေကြီးစိုးထားတဲ့အထက်လွှတ်တော်မှာကောဒီဥပဒေကြမ်းကိုထောက်ခံမဲ့အလားအလာဘယ်လိုရှိမလဲရှင
်ဟုတ်ကဲ့အဲ့ဒါကမေးရမေးခွန်းဖြစ်ပါတယ် Republican နဲ့ Democrat တွေကတော်လေးအတိုင်ဆိုင်ဖြစ်နေတယ်တချို့သော Republican အမတ်တွေကဘယ်လိုပြောနေကြလဲဆိုတော့ရဲဥပဒေကိုပြင်ဆင်တဲ့ဥပဒေကြမ်းကိုသူတို့ Republican ပါတီကသိကြရေးဆွဲမယ်အဲ့လိုလုပ်ပါကြတယ်ဒါမဲ့တချို့တော့အထင်အဓိကတစ်ခုကတော့ Mitt Romney လို့အထင်ကြီးရ Republican အမတ်တယောက်ကတော့ဆန္ဒပြပွဲကိုစုစုပေါင်းသွားပြီးတော့ပါဝင်ရတာတွေ့ရတယ်ဆိုတော့အဲ့လိုတချို့ကတော့သူတို့ဒီဥပဒေကြမ်းကိုလက်ခံမဲ့ဘက်ကပါလာလိမ့်မယ်ထင်ပါတယ်သို့တော်လည်းပဲသူတို့လွတ်တော်မှာအခြေအနေလည်းပဲတော်တော်ပြောရလိမ့်မယ်ကိစ္စဖြစ်မယ်ထင်ပါတယ်အဲ့ပြီးတော့မှအဖြေထွက်လာမှာပါခင်ဗျအဲ
့တော့ချိန်ထဲမှာပဲပေါ့နော်ဒီဆန္ဒပြပွဲတွေကိုကင်တွေတဲ့ဒီသမရထရန့်ရဲ့ကင်တွယ်ပုံနဲ့ပတ်သက်ပြီးတော့တော်လေးဝေဖန်မှုတွေရှိပါတယ်ဆိုတော့ကအခုဆန္ဒပြပွဲတွေကနေလာမဲ့နိုဝင်ဘာမှာကျင်းပမဲ့သမရရွေးကောက်ပွဲကိုကဘယ်လိုရိုက်ခတ်မှုတွေရှိနိုင်မလဲရှင
်ဒီလူတွေကဒေါ်နယ်ထရန့်ရဲ့ကင်တွယ်ပုံကိုမနစ်သက်တာတော်တော်များပါတယ်အဲ့ဒါကြောင့်လည်းဒေါ်နယ်ထရန့်ကိုလူကြိုက်များမှုနှုန်းကတော်လေးကျဆင်းသွားတယ်ဆိုတော့ဒီသုရိဒနာစစ်တမ်းတွေမှာတွေ့ရပါတယ်ပြီးခဲ့တဲ့လခုရကိုင်းမှုကျဆင်းခဲ့တယ်ဒီကမှဆိုဘယ်လောက်ထိကျဆင်းလာမလဲမသိဘူးကြရင်နုံသုံးစကြော်ရဟုတ်ပြီပဲသူလူကြတွေကိုတခြားကြိုက်ကြတယ်တခြားကြိုက်ကြတွေကအပါဘူးလို့ပြောတာရှိပါတယ်။ဒါပေမဲ့ရွေးကောက်ပွဲကိုအခုလောလောဆယ်မှာဘယ်လောက်လဲချက်လာမလဲဆိုတော့အဲ့ဒီခါနဲ့ကြီးလို့အတိအကျမရသေးပါဘူး။ဒါပေမဲ့ Trump ကတော့စီးပွားရေးကောင်းလုပ်နိုင်တာနဲ့အဓိကရွေးကောက်ပွဲမှာသူထောက်ခံမှုအောင်လုပ်နိုင်မယ်ထင်ပါတယ်။အဲ
့တော့ဆန္ဒပြပွဲတွေရဲ့ရှေ့ဆက်အလားလားရောသူတို့ပိုပြီးပြင်းထန်လာမလားဒါမှမဟုတ်ငြိမ်သက်သွားမှာအင်ကဲဘယ်လိုဖြစ်လာမလဲရှင်။
ဒီပြဿနာမှာအဓိကအခြေခံအကြောင်းရင်းတစ်ခုရှိပါတယ်အခြေခံအကြောင်းရင်းနံပါတ်1ကတော့ social justice မရှိတာပေါ့ social injustice ပေါ့လူမျိုးရေးတရားမျှတမှုဒဏ်လူမှုမရှိတာလူမဲရေးဆိုလို့ရှိရင်အနှင်ခံရတယ်တချို့ရပ်ွက်တွေလူမဲဆင်းရဲတာရပ်ွက်တွေကိုရဲတွေကတကယ်မဆိုင်တာလူမဲတွေကရသော်အဖြစ်သိပြီးတော့လူမှုအဆိုင်ပိုင်းမှာကိုယ်နိုင်ရာချို့နေခံရတာတွေတချို့ဒေသတွေမှာတော်တော်များများရှိတယ်ဒီ social injustice ကိုသူတို့ဖယ်ရှားဖို့လုပ်ရမယ်ဒါလူဆိုင်ဝိုင်းရဲ့ဆန္ဒတွေပုံပေါ်မှုကအများကြီးကြိုးတယ်တော်တော်ဆက်ဆက်မဲ့ကိစ္စပါဒုတိယကိစ္စတစ်ခုကတော့ economic disparity လို့ခေါ်တဲ့စီးပွားရေးမညီမျှမှုဖြစ်ပါတယ်တချို့ Minneapolis မှာဆိုရင်သူတို့ကစီးရီးယားတွေကိုကြည့်ရင်ဥပိုင်းအိမ်ပိုင်းနဲ့နေထိုင်တဲ့လူ90ရာခိုင်နှုန်းတော်ရောဟာအဖြူတွေဖြစ်ပြီးတော့လူမဲ့တွေဥပိုင်းအိမ်ပိုင်းရှာဆို90ရာခိုင်နှုန်းသာသာလောက်ပဲရှိရဆိုရင်တွေ့ရပါတယ်စုတုံငင်းပွားဟလွန်းလာရဲ့သောသောကပြောတဲ့လူမှုရေးတရားမမျှတမှုဒီပြဿနာတစ်ခုကတော့အခြေခံအကြောင်းရင်းတွေပါဆိုတော့အခုလိုဥပဒေပြူလာတော့ဘာလို့ဘလောက်ရဲရဲအမှုကိုဘလို့ထင်းထင်းနိုင်ကြည့်ပြီးဖြစ်စေစောစောကပြဿနာကြီးနှစ်ယောက်ကိုဖြစ်ရှင်းသွားတော့ဆက်လက်ပြီးတော့ရှုပ်ရှားကြလိမ့်မယ်ညံ့ညာလိမ့်မယ်ထင်ပါတယ်ခင်ဗျာ
ကျေးဇူးတင်ပါတယ်အကဲ
ဟုတ်ကဲ့ကျေးဇူးပါမင်းကြီး
ထိုင်နောက်ပိုင်းကျောက်တော်မြို့နယ်တင်မတ်ကျေးရွာကဖမ်းဆီးခံထားသူတွေခုရှင်တိဆက်သွေးမရသေးသလိုရှင်းပြနေပလောက်ဝမြို့နယ်ဖက်မှာလည်းအခုရက်ပိုင်းဖမ်းဆီးမှုတွေရှိနေတဲ့ရှင်တွေကိုပြောပြချင်ပါတယ်ကျွန်တော်တတ်နိုင်ပါကျောက်တော်မြို့နယ်တင်မတ်ကျေးရွာကဒေသခံ18ဦးဟာပြီးခဲ့တဲ့မတ်လကတည်းကဖမ်းဆီးခံခဲ့ရတာဖြစ်ပြီးအခုရှင်တိသူတွေနဲ့ပတ်သက်တဲ့သတင်းစာနာလေးတောင်မရဘူးလို့ဖမ်းဆီးခံထားသူတွေရဲ့မိသားစုဝင်တွေကပြောဆိုကြပါတယ်တင်မတ်ဒေသခံတွေကိုတပ်မတော်ကခေါ်ဆောင်သွားတာဖြစ်ပြီးခေါ်ဆောင်ပြီးနောက်ပိုင်းမှာတင်မတ်ကျေးရွာနီနာကနောက်တောင်ကျေးရွာနီမှာအလောင်းနှလောင်းကိုတွေ့တယ်လို့လည်းတင်မတ်ကျေးရွာသားတဦးကပြောပါတယ်
အခုလူဆိုင်ရောက်ဒီလူတစ်စင်းနဲ့ဆက်ရောက်အကြောင်းလဲအခုတတိကျွန်တော်တို့ဘာမှမသိရဘူးမိသားစုတွေကျွန်တော်တို့တူတွေတားတယ်နော်ညီတွေအကုန်လုံးပါသွားတာပါဘယ်မှအစမ်းမသိဘူးနော်အခုတတိပဲအလောင်းနှလောင်းရတာကဒီမှာမြောက်တောင်ရဲ့ရွာတောင်ရဲ့အပမြိုက်ပြင်ကလူဘယ်လိုပြောမလဲကြောက်ပြင်ဖြစ်မှာပဲကြောက်ပြင်ပဲသူတို့အပေါ်မှာတင်လို့ရတယ်အကုန်လုံးအကောင်းမပါတော့ဘူးနော်တယောက်ကနောက်တစ်ယောက်တော့အကောင့်ပါတယ
်လက်ရှိချိန်မှာတင်မကြီးရွာဟာမီရှိုခံထားရတာကြောင့်နေအိမ်တွေမရှိတော့သလိုတင်မကြီးရွာမှာနေထိုင်တဲ့သူတွေဟာလည်းတခြားမျိုးနဲ့ကြီးရွာဒီမှာရှိတဲ့ဆေးဆောင်စခန်းတွေမှာနေထိုင်နေကြရတာလည်းဖြစ်ပါတယ်တင်မကြီးရွာကဒေသခံ18ယောက်ကိုတပ်မတော်ကဖမ်းဆီးသွားတာဖြစ်တယ်လို့ဒေသခံတွေကပြောဆိုကြပြီးတပ်မတော်ဘက်ကတော့ဒီကိစ္စနဲ့ပတ်သက်ပြီးသူတို့အနေနဲ့တိတ်မသိတာကြောင့်မိသားစုဝင်တွေအနေနဲ့တည်တည်ကြဲကြဲသိရှင်ရင်နေပင်ကတပ်ဖွဲ့ရဲ့စီမံတော်မေးသိနေလို့တပ်မတော်တတိမှန်ပြန်ကြားရေးဖွဲ့ပြောခွင့်ရဘူးချုပ်ထွန်းထွန်းကြီးကပြောပါတယ်
ဒါကြောင့်မို့ကျွန်တော်တို့ကတိတိကျကျသိကျင်လို့ရှိရင်ဒီမိသားစုတွေအတွက်စီတာပြီးဖို့အတွက်မိပါသွားပြီးတော့နီးဆိုင်တဲ့ဖွဲ့တွေမိသူတို့တိတိကျကျမသိပဲရှောက်ပြောနေလို့ရတော့ဟိုဒါတွေကျွန်တော်တို့ကအဲ့လိုလိုက်ဖြေရှင်းနေလို့ရှိရင်ကျွန်တော်တို့ဒီနေရင်နေတာဒေသမသိဘူးဟုတ်ကျင်လည်းဟုတ်မဲမဟုတ်ကျင်လည်းမဟုတ်ဘူးပေါ့တိတိကျကျသိနိုင်အောင်တော့ဒါနေရင်မှရှိနေတဲ့တကယ်လှုပ်လှုပ်နေလူတွေကိုဒေသသွားမိတာပိုကောင်းတော့နော်အဲတို့ကြောက်ကြမရှိပါဘူးသွားမေးလို့လည်းရတယ်
တိုင်ပွဲတွေဒီမှာဖန်စီခံနေရတာတွေဟာရခိုင်တခုတည်းမဟုတ်ပဲရခိုင်ပြည်နယ်နေစပ်ပလောက်ဝမြို့နယ်ဖက်မှာလည်းအခုလပိုင်းတွင်ဖန်စီခံထားသူတွေရိုင်းနေခံရသူတွေရှိနေတယ်လို့ပလောက်ဝဒေသခံတွေကပြောဆိုကြပါတယ်မနေ့ကလည်းပလောက်ဝမြို့နယ်မြေစင်းဌာနကငွေတန်းစီရေးတယောက်ကိုလုံချွန်ရေးတပ်ဖွဲ့ဝင်တွေကရိုင်းနေတာကြောင့်ပလောက်ဝစစ်ရုံကိုပို့ထားရတယ်လို့ခမီလူငယ်ဖွဲ့ကကိုအင်္ကာဦးကပြောပါတယ
်အခုပလောက်ဝဖက်မှာအခုဟိုဟာရခိုင်လူငယ်3ယောက်ကျန်လားအစင်းမှာပဲသူတို့ကအဖန်စီခင်ထားရတာအခုကတော့သူတို့ကပြန်ဆက်ပေးတာလည်းမရှိသေးဘူးအခုပြီးတော့အခုချက်ပြီးတော့မင်းညာကလည်းဒါဒီမင်းစင်းဌာနကအငွေရင်စီရေးလေးတယောက်ပေါ့ဦးညင်စွစောအတန်းနဲ့စစ်ချင်းနဲ့အမေနာမကဒေါ်လှလှကြီးသူ့ကိုလေဒီရေးတွေနဲ့ဟိုဟာတက်တက်တွေနဲ့ပေါင်းပြီးတော့ရိုက်နှက်လို့အခုပလက်ဝတ်ပြည်သူဆေးရုံမှာစီးပူးသားခင်ရတယ်အပြည့်အစုံရှင်တွေတော့ရှိတယ်ပေါ့ကျွန်တော်တို့ဒီမှာလူငယ်ဒီခမင်းလူငယ်အဖွဲ့အစည်းကတွားကြည့်တဲ့အချိန်မှာသူကတော့အပြည့်အစုံကိုဥမာအောင်စင်ကြီးရဲ့ချိန်ပြီးတော့ဟောမြင်ခဲ့ရတယ်ပေါ့
တပ်မတော်ဖက်ကတော့ရခိုင်နဲ့ရှင်းတကဖန်စီခံထားသူတွေနဲ့ပတ်သက်ပြီးဥပဒေနဲ့ညီလုံထုံလုံနဲ့အတိုင်းဆောင်ရွက်နေတာဖြစ်တယ်လို့တပ်မတော်တတိယနိုင်ငံကြားရေးဖွေပြောခွင့်ရဘူးချုပ်ထွန်းထွန်းကြီးကပြောပါတယ
်ခုနကျွန်တော်တို့ကခေါ်ထားတဲ့လူတွေမတင်ကားလို့ခေါ်တဲ့လူတွေဆိုလို့ရှိရင်လုံထုံလုံကြီးနဲ့ရေးတပ်ဖွဲ့ကိုအပ်တယ်ရေးတပ်ဖွဲ့အာအပြီးတော့မှစစ်စစ်လေးစစ်စစ်လေးပါညာဆိုတဲ့ဟာတွေအားလုံးဟိုသူ့ရဲ့လုံထုံလုံကြီးရဲ့လှုပ်တာရှိတဲ့အတွက်သူကရဲတပ်ဖွဲ့ကလည်းပြီးတယ်အန္တလာလူမရီးလူမရီးခေါ်သွားတယ်တို့ဘာလိုဟာလှုပ်တယ်တို့ဟိုလူပြောက်သွားပြန်ပြီလူပြောက်သွားပြန်ပြီဆိုတော့ကျွန်တော်တို့ဥပဒေနဲ့ညီလှုပ်တဲ့ဖွဲ့စည်းတွေကဒါမျိုးတော့မလုပ်ဘူးဗျ
ရခိုင်လက်နက်ကန်ရေးဖွဲ့နဲ့ဆိုရတတ်တို့တိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်နောက်ပိုင်းနဲ့ရှင်းပင်နယ်ပလောက်ဝမြို့နယ်မှာလက်ရှိရှင်ထိရသားတွေကိုဖမ်းဆီးစစ်ဆေးတာတွေတောက်ဆုံတာတွေရှိနေတဲ့သလိုရခိုင်ဘက်မှာလည်းအကြမ်းဖက်ပုံမှန်တွေနဲ့တရားစစ်ဆိုခံထားသူတွေအများပြားရှိနေပါတယ်ကျွန်တော်တက်နိုင်စစ်တွေကနေတင်ပြပို့ထားတာပ
ါခမ်းမြမနယ်ဆက်ဒနောင်းကော့တောင်ရေလန်းကနေနေရပြန်လာသူမြန်မာနိုင်ငံသား900နီးပါးရှိနေပြီးအဲ့ဒီထဲမှာကိုဗစ် -19 ဓာတ်ခွဲနမူနာယူရလဒ်တွေစစ်ဆေးပြီးသမျှယောဂါပုံမတွေ့ဘူးဆိုတဲ့သတင်းကိုတင်ဆက်ပေးပါမယ်။ကျမအေးမှာပါ။ထိုင်းနိုင်ငံအတွင်းကိုဗစ် -19 အရေးပေါ်ကာလမှာအလုံးလက်မဲ့ဖြစ်လို့နေရပြန်သူတွေကထိုင်းမြန်မာနယ်ဆက်ရနောင်းကော့တောင်ရေလန်းကနေရပြန်သူ900နီးပါးရှိနေတာပါ။ဒီလူတွေကိုဓာတ်ခွဲနမူနာယူပြီးကိုဗစ်ယောဂါပိုးရှိမရှိမြန်မာနိုင်ငံရန်ကုန်မြို့ကိုပို့ပြီးစစ်ဆေးခဲ့ပါတယ်။အဲ့ဒီထဲမှာကိုဗစ် -19 ဓာတ်ခွဲနမူနာယူရလဒ်တွေစစ်ဆေးပြီးသမျှအားလုံးယောဂါပိုးမတွေ့ဘူးဆိုပြီးကော့တောင်မြို့ပညာရေးနဲ့ဖုံပြိုးရေးဖောင်ဒေးရှင်းရဲ့ပညာပေးရေးစင်တာတာဝန်ခံဦးမိုးဝေကပြောပါတယ
်။မင်းမင်းချက်ချက်ခွဲရတော့မရသေးဘူး။ဘာကြလဲဆိုတော့ကျွန်တော်ကော့တောင်ရောက်တာနဲ့ကျွန်တော်လက်စပ်ဖြစ်တာနဲ့အပူချိတ်ပိုက်တယ်။ကျမရေးဆောင်ရှောက်မှုတွေလုပ်တယ်။ပြီးလို့ရှိရင်ကိုဝန်ဆောင်တဲ့မိခင်လေးဆိုကျွန်တော်တို့ဒီကျမရေးခွဲရ ตัวอะไรตัวสักสี่ดาวหรือสักสี่ปีอะไรเนี่ยจำนวนคนเรามาชีเรียยาอีสักแค่ไหนมาขนาดท่าเลยแต่ก็เราเชื่อมีรู้ชีเรียจำนวนตอนนี้เราใช้ยาดูส่วนตอนนี้เราใช้ดีท่าอยู่ตอนนี้เราก็พยายามปูไปแล้วเลยชีเรียครับทีวีที่มาจำนวนคนเราดีท่าแค่สุดที่เราอยู่แล้วที่เราที่สักสี่ปียังก็ปูวิธีมายังก็ช่วยอะไรชีเรียอยู่วิธีมาจำนวนพยายามอยู่ต่อให้เลยจำนวนคนเราเนี่ยตัวตอนนี้เราได้รู้ว่าเราพยายามมาปูด้วยเราไม่ชีเรียครับที่เกิดข่าวอะไรเสีย
ဒီကြာပြရချိန်မှာခရာကျော်တရာကျော်တရာကျော်ကြီးပဲအားလုံးအားလုံးကိုဆိုရင်ဒီခုနှစ်ရာလောက်ရှိပြီခင်ဗျာထိုင်တောင်ပိုင်းကအလုလက်မဲ့ဖြစ်နေသူတွေကတော့မြန်မာတန်ရုံးကစီစဉ်ပေးတဲ့ကားတွေနဲ့ဘန်ကောက်အဝေးပြေးကားတွေကနေမဲဆောက်မြောက်တွေလမ်းကနေပြန်ဖို့ဝေးလာကြောင်းတနေ့မှဒီတိုင်းဘက်ကနေပြန်ရသူတွေလည်းရှိရလို့ဆိုပါတယ်
အချားတော့လောလောဆယ်ခုနပြောတော့လှုပ်လက်မဲ့ဖြစ်သွားတယ်လှုပ်ပြုတ်ရောလာတဲ့လူတွေရှိတယ်များပြေတော့ကျွန်တော်ဖုတ်ကိတ်ကလာတယ်တပီဟန်ငါသူရညာတို့ပါတယ်ကျွန်တော်မှပြင်နေတဲ့လူတော့ကုန်တော့ရှိပါပြီခင်ဗျဟုတ်ကဲ့ဟုတ်ပြီးလို့ရှိရင်နောက်တစ်ခုကကျွန်တော်ကတနင်္သာရီတိုင်းရလူဆိုရင်ဟုတ်မြို့တွေလမ်းမသွားတော့ဘူးဟိုကတော့ပထမလူတွေပါလာဆိုဘာကောင်းတာလူတွေကကျွန်တော်တနင်္သာရီတိုင်းလာ ူတွေလည်းဒီပြောစကားတိုင်းလိုက်လာပြီးတော့ကုညီပတ်ဖို့ပေးဖို့အဲ့ဒါလေးတော့ကျွန်တော်လေးပြောချင်တာပေါ့လေနော
်ထိုင်းနိုင်ငံမှာ COVID-19 ကူးစက်ရောဂါတိုက်ဖျက်ကာကွယ်ရေးစီမံခန့်ခွဲမှုဗဟိုဌာန CCSA ကအရေးပေါ်အခြေအနေပြဋ္ဌာန်းပြီးညမထွက်ရအမိန့်နဲ့ခရင်ချက်ကျော်ခရီးသွားလာမှုကန့်တတ်ထားချိန်မှာဗန်ကောက်မြို့မြန်မာတန်ရုံနဲ့ထိုင်းအစိုးရတို့ညှိနှိုင်းပြီးနေရပြန်မဲ့မြန်မာလူသမားတွေကိုမေလ22ရက်နေ့ကနေစတင်ပြီးဗန်ကောက်အဝေးပြေးကားခိတ်ကနေလုံခြုံရေးစီမံချက်တွေလုပ်ပြီးအထူးကားတွေနဲ့ပြေးဆွဲခဲ့ပါတယ်။အဲဒီနောက်ပိုင်းမှာတော့ထိုင်းတောင်ပိုင်းကလူတွေနေရပြန်နိုင်ဖို့အတွက်ကိုတော့ရနောင်းမြို့ပိုင်းရဲ့ခွင့်ပြုချက်နဲ့ရနောင်းကော့တောင်ရေလန်းကနေပြန်ပို့ပေးနေတာဖြစ်ပါတယ်။မဲဆောက်မြောက်ရေလန်းကတော့လူရည်တောင်ကနန်းလောက်နေရပြန်နေကြပြီးမဲဆိုင်တာချိလိတ်လန်းနဲ့ရနောင်းကော့တောင်လန်းကတော့ရာကနန်းလောက်ပဲနေရပြန်နိုင်ကြပါသေးတယ်။ဂျမမအေးမှထိုင်းနိုင်ငံနေဆက်ကနေသတင်းပေးပို့နေတာပါ
။ VOA အမေရိကန်တိုင်းရဲ့မြန်မာပိုင်းစီစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်။ဂျမကဆုမွန်ပါရှင်။လူသိန်းနဲ့ချီစုပြုံနေထိုင်ရာဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေတဲ့ကိုဗစ် -19 ရောဂါပိုးတွေ့ရှိမှုပိုးပြီးတော့မှများပြလာတဲ့အတွက်ယောဂါကုသနိုင်ရေးဆေးဝါးလိုအပ်ချက်တွေပေါ်မှာအကူအညီပေးရတဲ့အဖွဲ့တွေရဲ့စိုးရိမ်မှုတွေနဲ့ရိုဟင်ဂျာဒုက္ခသည်တွေကြားမှာကြောက်ရွံ့မှုတွေပိုတိုးလာနေတဲ့အခြေအနေတင်ပြပေးချင်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေထဲနောက်ဆုံးထုတ်ပြန်ချက်စီးရင်အရဆိုရင်ကိုဗစ် -19 ရောဂါကြောင့်သေဆုံးသူကတဦးကူးစက်ခံရသူက29ယောက်ရှိရှိလာရကနေဆိုရင်မှုတွေကြောင့်ဒုက္ခသည်စခန်းကနေထွက်ပြေးသွားသူတွေထဲမှာယောဂါကူးစက်ခံရသူတွေလည်းပါဝင်နေဆိုပြီးသတင်းတွေထွက်ပေါ်နေပါတယ်။ဒီလိုအခြေအနေမှာတော့ကျန်းမာရေးအသိပညာပေးဖို့ထိထိရောက်ရောက်လုပ်ဖို့လိုနေပြီလို့ကုသဗလောက်ဒုက္ခသည်စခန်းကဦးအောင်မြင်ကပြောပါတယ်
။ဒီကိုဗစ်နဲ့ပတ်သက်ပြီးတော့တင်းနာမယ်လို့ပြီးတော့ isolation ဆိုတာပါလေ။ quarantine ဆိုတာပါလေ။လုံးဝနားမလည်ဘူးပြင်းနေ။အဲဒီလိုဒီမှာ quarantine လို့ isolation လို့ဒီကိုခေါ်ရင်ဘယ်လိုဆိုရင်လဲဆိုရင်သူတို့ကိုအပြည့်ခေါ်သွားပြီးတော့ဘယ်ကနေဘယ်ကိုခေါ်သွားလဲမသိဘူးဒီမှာဟောဆဲတူးပြီးတော့အပြည့်ဆဲလာဒေါက်တာတွေကတော့ဆိုရင်တဲ့လူတွေလည်းရှိတယ်အပြင်တော့ဒီမှာနားမလည်တဲ့လူတွေသိနေတယ်ဒီရောက်တာနဲ့တက်တက်ပြီးတော့ဒါကြောင့်ရိုဟင်ဂျာတို့ဒုက္ခသည်တွေကိုဝန်တန်းခံရမယ်ထင်တန်းတဲရမယ်ပြီးတော့အဲ့ဒီကသစင်းစကင်းသေးကိုပြန်ပြီးတော့ပညာပေးတာတို့ပါတော့အဲ့ဒါလောက်သိတယ်ဒါမျိုးမဟုတ်ရင်တော့ဒီမှာဒုက္ခသည်တွေကနားလည်မှာမဟုတ်ပါဘူ
းအခုဆိုရင်တော့ရိုဟင်ဂျာဒုက္ခသည်စကင်းတွေထဲမှာဈေးဆိုင်တွေကိုတော့ဖွင့်ဝင်မပေးတော့ဘဲရင်းသွားလာလုံးဝကပ်တက်ပိတ်တင်လိုက်တယ်လို့ဒုက္ခသည်တွေကိုလည်းအပြင်ထွက်ခွင့်မပြုတော့ဘဲနဲ့လုံခြုံရေးတိုးချလိုက်တဲ့အတွက်အလို့ဆိုရင်ရတယ်လို့ကုတုဘလောက်ဒုက္ခတဲ့စခန်းကရိုဟင်ဂျာဒုက္ခတဲ့ဥစ္စလန်ကလည်းပြောပါတယ
်ကိုဗစ် -19 ကိုရိုနာဗိုင်းရပ်စ်အဲ့ဒီအတွက်ကြောင့်အခုကျွန်တော်ရိုဟင်ဂျာဒုက္ခတဲ့စခန်းမှာလည်းအတော်လာလုံးဝပိတ်ပင်လိုက်တာလေနောက်အရင်ဆွေးဈေးဆိုင်နေပါတယ်နဲ့ဖွင့်လေးလုံးရတယ်အခုကတော့ဒီညစားပြီးတော့ဈေးဆိုင်ပါအကုန်လုံးပိတ်ပင်ကန်လိုက်ရပါတယ်နောက်ကားအတော်လာလည်းလုံးဝပိတ်ပင်လိုက်ပါတယ်ခင်ဗျာနောက်လဲမကြီးမှဆွေးရင်လုံခြုံရေးတပ်ဖွဲ့ဝင်တွေနောက်စစ်တပ်တွေကတော့သူတို့ကအကောင့်နေရာယူသွားပါတယ်ခင်ဗျလမ်းမကြီးမှာဆိုရင်လုံးဝအတော်လာပြင်းပြင်းလိုက်ပါတယ်ခင်ဗျဒုက္ခရဲ့စခန်းတိုင်းမှာဟိုကုလသမဂ္ဂလက်အောက်အဖွဲ့စည်းဒီနောက် NGO အဖွဲ့တွေနောက်ဘင်္ဂလားဒေ့ရှ်အစိုးရကပါဒီနေ့အတန်းချက်ဆက်နေတဲ့နောက်ဆုံးဖို့တုန်းကပါသူတို့က
老长时间的我退下班的，那阿哥说看你的这苦啊咯，路里啊过边南京苏拉巴的，你要个苦涩来一滴路起来没嘞？什么也阿弟朋友班个哪没来家啦？棉花的怎样？都靠自己努啊咯，阿弟。
都看的是看你的嘛，可能那反正是公司没去巴拉没，所以咱们一问呢，你谁话就是操办的，一毛六万两呢，是那个陆大军上那木姑娘半夜拍的，俺们咋得给俺们这里背他了吧？你看你那两百嘛，密码是这样，那你心里没累的吧？一毛钱，我给人家带来钱了，别个那点事呢，把我穿别的小窟窿里给咱俩去背。昨天你也别来意，如今江苏来东龙湖来开么差的，你妈说也不干着。周刚在来开一三月七十八就你母的呢，三月你啦吧，估计皮干着。另外的是那个都外国云南听故事都帮啊，超脏啊，然后可能超生的过五角大米皮皮着，过味道的松露干着，过呀泥巴去那边皮巴的心，怎么说么吗？
看那眼全部一些眼。本来的本地八地不接班的家的，你妈呢？太难干当，那舍得乌哈？国平南地也我乌不灵呢。凡是看下来这里，我得在别玩没？怎么也麻烦？中了过年的家个，太难呀！全部离开呀，舍得很牛呢。但是你感情好点嘛？八地不接班的家的，你妈呢？太难干当，那舍得乌个？全部离开呀，舍得很也得不稳的个。这些凡是该玩的，太难嘛？你这。千万可以安利，但家东西呢，来不要了家嘞。先来话，你妈呢？太难干啥？没有的，没有的米，那在这五连发，得要么为你妈能干到里来包回来吧。全部离开，啥东西没有呢？也木，今年天来干了，太麻烦呢，苦路就走到完嘞。
比吧，看你好好比吧，看你
好好比吧，看你好好比吧，看你好好比吧，看你好好比吧，苏邦外快杀到米拉乌，国宾南地也无加拉嘛，困住了米拉乌苏的一张乌表到了哇。台南人嘛，国宾南地也无加拉干在吃的呀，可以到了会呢，偏少被他为咩？如是如为呢，老弟，巴蒂伯里、帕拉伊伯里呢，表外兄伯里不咯，可没表弟吧乌？赶紧嘛，巴蒂老你家了哈，你也要在你嘛，得到在你家，等你被带家了家，可能没有我要潘西给他的苏娃嘞。台南人嘛。从那来马背，可以在库内的库，可以抓老鬼的手，偏少被他为卖。年年来，你等那美女来心里的了哇？凡是你独立来家的手下，不打不打，当阿里去比。凡是看伢在马路的来他家玩嘞，比他家东家咯。在这里三月三日，偷他们家没洗足的去带路出玩嘞。古北南地也无干了嘛，奥数牌的八地不进吧啦。也玩过到啥那里不？太阳那边那个单面他在撇比，啊，可能没有表外宣布发的外的第六组那个，各位内地也无误的呢。第二选手也有看样那边，第六九六组的哈，他那那那那，为咱本位的单的加看那张，太无的嘛，跑偏他话嘞，这慢慢一嘛，太慢慢的在干的，肯定被崩的了哇。
阿那亚安内地巴蒂的前面大件，原告为没说的本山里把巴蒂的车卡违反来比，原告为农民巴拉的所得来没落户，答应他巴蒂的车卡表来的责任我填表比嘛吧，就那个了，说他吧。那他那时原告为个农民巴拉的肩膀断没落，比方说原告为高明新家第一班责任上新人为嘛表给比，高飞南京原告表把你也搞了，原告为个农民巴拉的所得来没落户呢，没被对于人家没媳妇嘞。请 democracy 配置 CNLD 奥克达斯莱埃萨嘎将表话嘞。COVID-19 疫情听说简单没有新的路没说使用的嘎啦，什么比马古嘞？巴蒂里维卡所以没事吧嘞？阿那亚巴蒂也来得了，人们工业当表话嘞。牛奶退休队也路上街的出话嘞，没说使用的多少的路，巴蒂艾瑞尼娜那将斯莱埃萨嘎表话嘞。
你看那地铺，这个天嘛，隆隆冲冲，看脏兮兮不路嘞嘞，但是我这方面咯。你过去过程中来的，现在的故宫来，那么大家都在里面呀。大家， ဒီ
ဒီမှာတော့အချင်းပိုင်းတော့ကောင်းဆုံးလို့ကျွန်တော်တို့မြင်တယ်။ချင်းဒီမိုကရေစီဖွဲ့ချုပ် CNLD ကချင်းကမြို့နယ်မှာဝင်ပြိုင်မှုရှိပြီးပလောဝမြို့နယ်ကတော့တက်မတော်တဲ့အေးအေးတိုက်ပွဲတွေကြောင့်မသိကြဘူးများရဲ့လို့သူကပြောပါတယ်။မကွေးတိုင်းပြီးတော့စကိုင်းတိုင်းတမူးနဲ့ကလေးမြို့နယ်တွေမှာ CNLD ကဝင်ပြိုင်မှာပါ။ရခိုင်မှာတော့ချင်းလူမျိုးကြီးများတဲ့အမ်မြေပုံမင်းပြမြို့နယ်မှာနေမိအချင်းဒီပေါ်မူတည်ပြီးပြိုင်မှုရှိရဲ့လို့သူကပြောပါတယ်
။ပါတီတင်းကြီးလေးသွားလို့မရ။တို့အမိကတ်ချက်မှာကိုယ်ရဲ့လောင်းလို့တရီကောက်ပွဲတဲ့ဒီနလာရေရနေစင်တော့ကျွန်တော်တို့တပံရန်ဖြစ်ခဲ့တယ်အခုကတော့ NLD ကတော့ပူအားတာတော့ဒီ Facebook ကနေလည်းဟိုကိုဗစ်ကကြောင်းနဲ့ပတ်သက်လို့ပြောရတာဒီတစ်မျက်စိတို့ဖြစ်သွားတယ်မဖြစ်လေဝင်ကြည့်ချုပ်ပြီးကလည်းအစိုးရကြီးစင်လို့ဘာလို့လို့နဲ့အနေနဲ့များသူရဲ့သဘောပါတယ်မတိမတာသူဖြစ်တော်ကြီးအဖြစ်အာဏာရပါတီကိုပို့ပြီးတော့အားကောင်းစေသူဖြစ်သွားတဲ့အခါကျတော့ကျွန်တော်တို့ဇန်နစ်ပါတီတွေတော်တော်လေးကိုဖြစ်ခဲ့ရတော့ပူရှိတာပေါ့
မွန်ညညရေးပါတီကလည်းမနေ့ကဇွန်လ9ရက်မှာအစည်းအဝေးလုပ်ခဲ့ပြီးသူတို့ရွေးကောက်ပွဲပြင်ဆင်နေရကိုအသိပေးခဲ့ပါတယ်။မဲဆန္ဒနဲ့အတိအကျမတတ်မှတ်ရသေးပေမဲ့မွန်ကရင်နဲ့တနင်္လာရီတိုင်မှာဝင်ပြိုင်သွားမယ်လို့ပါတီရဲ့တွဲဖက်အတွေ့အကြုံတွင်ယူမှုနိုင်လရေးတမားကပြောပါတယ်။ရွေးကောက်ပွဲအတွက်ပြင်ဆင်နေတဲ့အာဏာရပါတီအပေါ်မှာလည်းသူ့ရဲ့အမြင်ကိုအခုလိုပြောပြပါတယ်။
ဒါတော့ဆွေရလုံငန်းကိုလုပ်နေရင်လည်းရည်ရည်ဒီဖြစ်စီဒီရည်ရည်ဒီဖြစ်စီသူတို့နောက်ထပ်ရေကောက်ပွဲအောင်နိုင်အတွက်ကအထောက်အကူပြုပါမယ်ဆိုတာဒါဘယ်လိုလဲနေလို့ရဘူးလေဒါကအာရယပါတီဆိုတာဒီလိုမျိုးကသူကတန်းတာပြီးတာဆိုတော့ဒီပေါ်မှာကျွန်တော်ဟိုဘာမှဒီဘန်ဆရာတော့မရှိဘူးလေ
ကချင်ပြည်နယ်ပြည်သူ့ပါတီ KSPP ကလည်းမြို့နယ်၁၈ခုမှာ65ရာဝန်ပြိုင်သွားမယ်လို့ဒီနေ့ဇွန်လ၈ရက်မှာအတည်ပြုလိုက်ပါတယ်ပါတီဥက္ကဋ္ဌဒေါက်တာဒုကြကတော့အစိုးရကကယောဂရှိနေပေမဲ့လည်းရွေးကောက်ပွဲကိုမဖြစ်မနေလုပ်သွားလိမ့်မယ်လို့မြင်ကြောင်းပြောပါတယ
်။လုပ်စီစီပါတဲ့ကျွန်တော်ပါတီစီကတို့လုပ်ဖြစ်အောင်လုပ်မှာပါ။ဒီကိုဗစ် -19 ကရှိတာပေါ့။ဒါပေမဲ့ဒီဖြစ်နေတဲ့ရေးသားတို့တို့ရှာကြသိတယ်။ဘာကြောင့်လဲဆိုရင်ဒီကိုဗစ် -19 ကြောင့်အများကြီးအားလုံးကဖိထားနေကြတာမဖြစ်နိုင်ပါဘူး
။ရွေးကောက်ပွဲကျင်းပမယ့်ရက်ကိုဇူလိုင်လတည်းကြေညာဖို့ရှိရလို့ပြောတာလည်းရှိပါတယ်။ရွေးကောက်ပွဲကိုကျန်းမာရေးဝန်ကြီးဌာနနဲ့ပူးပေါင်းလုပ်ဆောင်မယ်လို့ကော်မရှင်ကဇွန်လ၄ရက်မှာပြောခဲ့တာပါ။တီဇယ်မှတ်ပုံတင်ထားတဲ့ပါတီက69ပါတီရှိပြီးတနိုင်ငံလုံးဝင်ပြိုင်သွားမယ့်ပါတီက89ပါတီရှိပါတယ်။စုစုပေါင်းပါတီ90ကျော်ဝင်ပြိုင်သွားမယ်လို့ခန့်မှန်းထားကြပါတယ်။ကျွန်တော်ဇော်ထက်ပါ။ရန်ကုန်ကနေသတင်းပေးပို့ခဲ့တာပါ။
အမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မနက်ခင်းမှာအခြေခံပညာကျောင်းတွေကိုဇူလိုင်လ21ရက်နေ့မှာစတင်ဖွင့်လှစ်နိုင်ဖို့စီစဉ်ဆောင်ရွက်နေကြပါပြီ။ကလေးတွေကျောင်းပြန်တက်ဖို့အချိန်နဲ့ပတ်သက်ပြီးတော့မိဘတွေရဲ့သဘောထားနဲ့အမြင်ကိုကြည့်ကြရအောင်ပါ။မြန်မာနိုင်ငံမှာ COVID-19 ချိန်နေပြီကြောင့်အရင်ကထက်ဆိုင်ကျောင်းဖွင့်ချိန်မှာကျောင်းမဖွင့်နိုင်ခဲ့ပေမဲ့ကျန်းမာရေးနဲ့ပညာရေးဝန်ကြီးဌာနတို့ကကျောင်းဖွင့်မယ့်အချိန်နဲ့ပတ်သက်ပြီးတော့ညှိနှိုင်းဆောင်ရွက်နေကြပါတယ်။စာသင်ခန်းတစ်ခန်းကိုကျောင်းသားအယောက်20နဲ့သတ်မှတ်အကွာအဝေးတိုင်းတိုးချဲ့ပြီးတော့စာသင်မှုရည်ရွယ်ထားတဲ့အပြင်ဆရာနဲ့ကျောင်းသူကျောင်းသားတွေအားလုံးမျက်နှာကားတွေနှာခေါင်းစည်းတွေရှေ့နောက်6ပြည်ကွာပုံစံနဲ့စာသင်ချိန်ကိုလည်းနှစ်တုပ်ခွဲပြီးတော့တင် जा ဖို့စီစဉ်နေကြပါတယ်။ခုလိုစီစဉ်နေကြပြီမယ်။ကျောင်းသားမိဘတွေကတော့ကလေးတွေလိုက်နာမှုမရှိလို့ကူးစက်ခံရမှာကိုတော့စိုးရိမ်နေတယ်လို့သိရပါတယ်။ရန်ကုန်တိုင်းဒေသကြီးမှာနေထိုင်ပြီးတော့ထမင်းချော်ရောင်းနေတဲ့ကိုချိုကြီးကလည်းသူ့မြင်ကိုခုလိုပြောပါတယ်။
ကျောင်းပြန်ဖွင့်မဲ့အပေါ်မှာတော့ဦးလေးတို့ကတားမီးတယောက်ကျောင်းတက်နေတဲ့အခါမှာတော့ဒီလိုမျိုး COVID-19 ရောဂါပိုးကြီးနဲ့ကတော့ဟိုဝေးလေကောင်းနေပေါ့ဒါပေမဲ့လည်းဟိုသူတို့ဖွင့်မယ်ဆိုတော့လည်းကလေးတွေကတက်ရမှာပေါ့နော်ဒါပေမဲ့ဦးလေးတို့ကတော့မဖွင့်စေချင်သေးဘူးဘာလို့လဲဆိုတော့ဟိုဖွင့်လိုက်လို့ရှိရင်ကျောင်းသားတွေကဒီလိုမျိုးပဲအရင်ပုံစံမျိုးပဲကျောင်းထဲမှာသွားနေလာနေလို့ရှိရင်လည်းဟိုဒီလိုမျိုးတယောက်တစ်ယောက်ကူးစက်တာတွေပါနေညာတွေဖြစ်လာရင်တော့ ိုကျေကျေပြန်ပြန်ကြီးထပ်ဖြစ်သွားမှကြောက်တော့ဗော
။ចောင်းသားမိဘរីនីနဲ့ចောင်းဖွင့်စီခြင်းမိမဲ့ခလေးរីကိုကူးဆက်ခံရမှာကိုတော့စိုးရိမ်နေတဲ့ចောင်းមុំជីနဲ့ပထုံမျိုးကမအေးတည်တာနိုင်ကလည်းခုလိုပြောပါတယ်။
ကိုကလေးလေးကဒီရောဂါလည်းအရှင်းမပြောက်သေးဘူးဆိုတော့ကျောင်းကလူများစုနဲ့လေလူများစုနဲ့ဆိုတော့ကိုကလေးကိုစိတ်ကူတယ်အဲ့ဒီတောင်းဆွေးတဲ့လူတွေကဒီကလေးတွေပေါ့နော်တိတ်ချာလုံးစိတ်ရအောင်လှစားပေးတယ်လို့လည်းကျမတို့ကယုံကြည်တယ်ဒါပေမဲ့ကလေးဆိုတဲ့အတိုင်းကလေးသဘောအတိုင်းလေကျောင်းရောက်ရင်ဘယ်လိုပဲသူတို့သုံးပေးခွာထားပေးခွာထားလို့လည်းကလေးသဘောအတိုင်းတကယ်ရင်တွေးစော်တာလေးဟိုစော်တာလေးဖတ်တာလေးအဲ့လိုလုပ်ရခါကြရင်ပြောင်းလဲပြပေါ့နော်အဲ့လိုမျိုးကူးဆက်ပါတယ်စိတ်ကြည့်ပါတော့
ကျောင်းသူကျောင်းသားအများစုကတော့ကျောင်းတွေပြန်ဖွင့်စီခြင်းနဲ့အကြောင်းဒုတိယနှစ်ကျောင်းသူတို့ဖြစ်တဲ့မဟေမန်တွေကခုလိုပြောပါတယ်
တန်ကြားလိုက်တဲ့အတွက်ကြောင့်မို့လို့တော့ပျော့တယ်ဘာဖြစ်လို့လဲဆိုတော့အိမ်မှာအများကြီးနေနေရလေနှစ်လကျော်ပြီဆိုတော့အဲဒါမှမဟုတ်အဲ့လိုမျိုးကျောင်းတက်မဲ့အချိန်ကြတော့ပျော့ပါတယ်ကျောင်းတက်မဲ့ဆိုလို့ရှိရင်တော့ဆန်းချယ်လေးယူသွားမယ်ပြီးမက်စတာပါမယ်
COVID-19 အခြေအနေကြောင့်ကျောင်းဖွင့်ဖို့အခက်အခဲရှိနေရင်လည်းအွန်လိုင်းကနေတည်ယူမယ်ဆိုရင်တော့အခက်အခဲများစွာရှိနေပေမဲ့ကြိုးစားတယ်ဆိုရင်တော့အဆင်ပြေနိုင်ကြောင်းသူမရဲ့အမြင်ကိုခုလိုပြောပါတယ်
။ဒါပေမဲ့အွန်လိုင်းမှာထပ်အပြင်မှာတော့ပိုတင်တော့ဟိုအဆင်ပြေတယ်။ဒါပေမဲ့ဒီလိုမျိုး COVID-19 ဖြစ်နေတဲ့အချိန်ကြတော့ဟိုအွန်လိုင်း learning နေပါရရှိရဆိုတော့ဟိုတချို့ကြတော့လည်းအခုဆိုလို့ရှိရင်တွေ့ရပါတယ် Facebook ပေါ်မှာ online learning နေလို့တဲ့နေရတွေ့ရတယ်တကယ်လို့အခုမဖြစ်မနေတကယ်လို့ကျောင်းမတက်ခါဘူးဆိုလို့ရှင်လဲဟို online learning နဲ့တင်မယ်ဆိုလဲအဆင်ပြေပါတယ်ရှင
်ကျောင်းသားမိဘတွေအနေနဲ့ကျောင်းပြန်ဖွင့်လိုက်တဲ့အတွက် COVID-19 ကူးစက်မှုကိုမထိန်းချုပ်နိုင်မှာစိုးရိမ်မိတယ်လို့ပဲကျောင်းတွေရက်ရှည်ပိတ်ထားလာမျိုး online ကနေသင်ကြားရေးလှုပ်ဆောင်တာမျိုးစတဲ့ပြောင်းလဲမှုတွေကကလေးတွေရဲ့ပညာရေးမှာကျဆင်းအားနည်းသွားမှာကိုလည်းစိုးရိမ်နေကြတာတွေ့ရပါတယ်ကျောင်းသားမိဘတူဖြစ်တဲ့ဒေါ်စဘယ်ကတော့စိုးရိမ်မှုတွေရှိနေပေမဲ့ကျောင်းပြန်တက်စီလိုတယ်လို့ပြောပါတယ်
။အရင်ကြာပြီးပြေးထားတာမျိုးကြတော့လည်းမဖြစ်ဘူးလို့ထင်တယ်လေ။ကျောင်းကကြတော့တကယ်လို့အချိန်လေးတော့ကောင်းလို့ရှိရင်တော့ကျောင်းပြန်ဖွင့်တာကိုလက်ခံပါတယ်သူဆိုပါတယ်ပေါ့။ဒါပေမဲ့အဲ့ဒီချိန်လေးမှာပဲအရင်အခက်ခဲကြီးနဲ့တွားရမယ်ဆိုရင်တော့တွန့်အောင်မပေးဘူးပေါ့။
မိဘတွေအနေနဲ့ကျောင်းတွေပြန်ဖွင့်ပြီဆိုရင်တော့ကလေးတွေကိုကာကွယ်တားဆီးရေးနီးလန်းတွေကိုတိတိကျကျလိုက်နာဖို့ကိုလည်းတိုက်တွန်းရမှာဖြစ်တယ်လို့ကိုချိုကြီးကပြောပါတယ
်။သူရောက်ဖွင့်လို့ပြန်တက်ရမယ်ဆိုရင်တော့သူတို့အစိုးရထုတ်ပြန်ထားတဲ့စည်းကမ်းချက်တွေနဲ့အညီပေါ့ဟိုပြန်တက်စေချင်တာပေါ့အကုန်လုံးဟိုဟန်းရည်တွေဆောင်သွားမယ်မတ်တွေတတ်သွားမယ်ဆိုတဲ့ဒီစမ်းစင်းဒါသူတို့အိုအစိုးရရဲ့သူတို့ပညာရေးဝန်ကြီးဌာနတွေရဲ့စီကံချက်တွေနဲ့ထုတ်ပြန်လာတဲ့စီကံချက်တွေနဲ့အညီသွားကြလာကြရင်တော့ကောင်းမယ်လို့ထင်တာထင်ပါတယ
်ဒေါ်စဘယ်ကလည်းတားဖြစ်သူကိုကြောက်တက်တဲ့အခါနှာခေါင်းစည်းကိုအမြဲတမ်းတက်ဆင်ထားရမှာဖြစ်တဲ့အတွက်ခုလိုအိမ်မာနေချိန်ကလေးကနှာခေါင်းစည်းတက်ခြင်းရအောင်လေ့ကျင့်ထားတယ်လို့ဆိုပါတယ
်ဟုတ်ဒီ mask ကိုတက်ဖို့အတွက်တော့နည်းနည်းလေးအလေးချစ်လုပ်ထားပေးတယ်ဟုတ် mask ကိုတက်ပြီးတော့ဟိုဆိုကြောင်းတက်နိုင်ဖို့ရဲ့ဘလဲ့ကိုမြင်းလန်းဆေးကြောပြီးတော့နေတဲ့ဟာတော့အိမ်မှာတော့ဒီကိုဗစ်ကိုစတင်ကာလာမှာရုတ်ထားပြီးသားပေါ့နော်အဲ့ဒါတော့လက်အမြင်းလန်းဆေးဖို့ရဲ့နည်းနည်းလေးလူစုလူဝေးနည်းနည်းလေးရှောင်ဖို့ရဲ့ပေါ့အဲ့လိုလေးမျိုးတော့လုပ်ထားပြီးသားပ
ါကြောင်းဖွင့်တဲ့အခါမှာကူးဆက်ခံရမှုနည်းပါးစေဖို့အတွက်ဆိုရင်တဦးတယောက်ချင်းကနေအများစီကိုကူးဆက်မှုကာကွယ်နိုင်ဖို့လူစုလူဝေးမဖြစ်အောင်ထိန်းချုပ်ဖို့နဲ့စနစ်တကျနဲ့လှုပ်ဆောင်တဲ့လူမဟေမန်ကလည်းသူမရဲ့အမြင်ကိုပြောပါတယ်
။ကျောင်းမှာအရင်လူများတယ်။လူများတဲ့အတွက်ကြောင့်မလို့ဟိုတငယ်ချင်းနဲ့လည်းဆိုလဲ3ယောက်ဆိုလဲ3ယောက်၊5ယောက်ဆိုလဲ5ယောက်အဲ့လိုမျိုးမစုဝေးဖို့အဲ့လိုမျိုးမှားကြစေချင်တယ်။ဟိုကန်တီးနေပါရင်ကြတော့လည်းလူများတယ်။အဲ့လို3ယောက်ထက်စုမထိုင်တာလို့5ယောက်ထက်စုမထိုင်တာလို့3ပေကွာလို့6ပေကွာလို့အဲ့လိုမျိုးဖြစ်စေချင်တယ
်။လက်ရှိအခြေအနေမှာတော့အထက်တန်းတွေကိုဖွင့်လစ်ပြီးနောက်နှစ်ပတ်ကြာမှအလေတန်းတွေကိုဖွင့်လစ်သွားမှာဖြစ်ပါတယ်။အလေတန်းဖွင့်လစ်မှုအချိန်လေးပေါ်မှာမူတည်ပြီးမှမူလာတန်းတွေကိုဆက်လက်ဖွင့်လစ်သွားမှာဖြစ်တယ်လို့သိရပါတယ်ရှင်။ကျမနေတဲ့ချန်ဟိမာမြေမခသတင်းအေဂျင်စီကနေ VOU သတင်းပေးပို့လိုက်တာပါ။
ရှင်များရှင်အပတ်စဉ်စီးပွားရေးအစီအစဉ်ကိုတင်ပြပါမယ်ကျမသိန်းကြီးထိုက်ပါဝင်းတုံနယ်တဝိုက်ညီအေက 38,000 ကျော်မှာရွှေနဲ့တက်တူစူးစမ်းရှာဖွေရေးအတွက်အ ဩစတြေးလျပင်ဩစ်ကုမ္ပဏီလုပ်ပိုင်권ရပါတယ်ဘလို့ပုံစံမျိုးလုပ်ပိုင်권ရထားတယ်လဲဆိုတာကိုပြည်သူ့လွှတ်တော်တင်ဆက်တတ်တဲ့တဘာဝပဝန်ကျင်ထိန်းသိမ်းရေးဆိုင်ရာကော်မတီဥက္ကဋ္ဌကွန်းချန်ကုံလွှတ်တော်မှဦးစိုးသူရထွန်းကိုမေးမြန်းထားပါတယ်ဘူမိပေရာပညာရှင်တဦးလည်းဖြစ်တဲ့လွတ်တော်အမတ်ဦးစိုးသူရာထွန်းကတော့အခုပန်အော့စ်လိုမျိုးအကြီးစားမိုင်းရှာဖွေရေးလုပ်ငန်းတွေပိုပြီးခွင့်ပြုမဲ့မူဝါဒအပြောင်းလဲဖြစ်တယ်လို့စပီးဖြေကြပါတယ
်ကျွန်တော်တို့ရဲ့မူဝါဒအရတော့လုပ်ငန်းအသေးလေးတွေပေါ့အားကြီးဖြစ်ချင်းဟာဘောပါဝင်ကြီးကိုလည်းကိုကြည့်ကြိုက်ကြည့်ရဲကိုကြီးကြီးဆွေမျိုးတို့တဲ့ဒီတက်တူထိုးလို့မှုနဲ့လည်းမကိုက်ကြည့်တဲ့အတွက်ကြောင့်ကျွန်တော်လုပ်ငန်းအကြီးကိုပုံပြီးဦးစားပေးပါတယ်အဲ့လိုပေးတဲ့အခါမှာဟိုတစ်ဖက်တစ်ဆက်တည်းပါလာတာကတော့ဒီဟိုဒေတာကန်ဗီဒီယိုတွေနဲ့သက်ရတိုင်းဒေတာကြီးတွေအတွက်ကိုလည်းဟိုနီးမျိုးမျိုးနဲ့သူတို့ကိုလည်းဟိုလုံလောက်တွေထောက်ပံ့နေပေးဖို့ရေလို့ CSR ရဲ့ပုံရနေတာအခွန်အောက်တီးဖို့ဘိုင်းပြီးတော့စဉ်းစားပေးကြပါတယ်အဲ့တော့အခုကတော့ကျွန်တော်တို့ပြီးခဲ့တဲ့နှစ်တွေထဲမှာနှစ်မှာဆိုရင်ဟိုဘယ်လိုကဘယ်နှခုဘယ်အချိန်မှာပြီးမလဲဆိုတာတည်းအားဒီကျွန်တော်တို့ဘက်ကနေကော်မတီကနေဟိုဆွဲပြောရတဲ့အကြောင်းဟိုဝန်ကြီးဌာနလည်းအခုပြီးခုစူးစမ်းပြီးလုပ်ခဲ့တာပါအခုဒါကစတင်ပြီးတော့ဒီကော်မတီကိုဆက်လက်ဆောင်ရွက်ပေးနေတဲ့သဘောပါပဲဆရာ
ဒီလုပ်ပိုင်ခွင့်ပေးတဲ့အပေါ်မှာပွင့်လင်းမြင်သာမှုနဲ့ပတ်သက်ပြီးတော့ရောဟိုအစိုးရဘက်ကဟိုတရားဝင်ထုတ်ပြောတာမျိုးဟိုဆရာတို့ကိုအသိပေးတာမျိုးဆရာတို့သိထားပါသလားရှင်
ဟိုအတိုင်းတိုင်းပြီးနေအစိုးရကလည်းတည်ပြီးသားလည်းဖြစ်တယ်။နောက်တစ်ခါဟိုကျွန်တော်တို့တွေလည်းတည်နေတယ်။ဒါကအမျိုးသားလွတ်တော်ကကျွန်တော်တို့နဲ့အလားတူကော်မတီလည်းဒီတိစားတွေကိုတည်ချာတည်ပါတယ်။မဆိုလိုတာတခုဒီအဆင့်မှာပြည်သူလူထုကိုတိုက်ရိုက်မပြောသေးသေးကြောင်းကတော့တခုရှိပါတယ်။အဲ့ဒါပါလဲဆိုတော့တန်တန်ရှာပွေးတယ်ဆိုတာကပွင့်လင်းပြောရင်ကျွန်တော်တို့ပလောင်းဆုံးဆိုရင်ဘူးပြေတာမျိုးကိုဆွဲရပါတယ်။ဆွဲတဲ့ဆိုရင်ကျွန်တော်ဂျီအိုလော့ဂျစ်တွေကဒီတူလေးနဲ့ဟိုကျွန်တော်ကြောက်ကလေးတွေကိုထုပြီးတော့သမုဒ္ဒရာကောက်တယ်ပေါ့နောက်တစ်ခါချောင်းနေမြောင်းနေရဲ့အဲဒီနှုံးနေနေသားလေးကိုကြည့်ပြီးသူတို့မြေနမူနာလေးကောက်တာလေးရှိပါတယ်အဲ့လိုကောက်ပြီးတော့မှဓာတ်ပွဲခိုင်းနေမှာစမ်းပြီးတော့မှဒီအလောက်ကျဲတဲ့ area ကြီးကနေကျင်းယူလိုက်ပါတယ်သူကကျန်းပြောရင်ကျွန်တော်တို့အခုတသိန်းကျော်ဆိုရင်နောက်နေ့မှအဲ့တသိန်းလောက်ကပြုတ်သွားပြီနောက်ကအစွန်းအတွက်ပဲပြန်တော့မယ်သဘောပါတယ်ရှော့ရှော့ပြီးတော့သွားပါတယ်အဲ့ဒီမှာသဘောပေါက်ဝင်ခြင်းရောလူမှုပေါက်ဝင်ခြင်းရောဘာမှတိကျမှုမရှိသေးတဲ့ကာလလည်းဖြစ်တယ်ဒီတားရဲ့ဒီဘာကြီးနဲ့လည်းတရိုက်ဘာမှမတိကျသေးတဲ့ကာလဖြစ်တော့ဒီရှားဝေးကြီးကာလမှာတော့ကျွန်တော်ကလူတွေကိုအများကြီးပြောလို့မရှိပါဘူးသူရဲ့ဘူးရဲ့လုပ်ငန်းတွေရဲ့ပုံစံနဲ့ဒီတိုင်းမှာပဲသူကဒီဟာကြီးအားလုံးအခုလုံးကိုထုတ်လုပ်ကိုလည်းမရပါဘူးထုတ်လုပ်နိုင်မှလည်းမဟုတ်ပါဘူးခင်ဗ
ျအခုဒီကုမ္ပဏီကစပြီးတော့ရှားဝေးပြီဆိုတော့တကယ်လို့တွေ့လာရင်ရောသူတို့ကိုပဲဒါလုပ်ပိုင်권ပေးရမှာပေါ့နော်ဆရာဟုတ်ပါသလားရှင
်ဟုတ်ပါတယ်အပေါ်ကတော့ဒီတိုင်းမှာပဲဘာလို့လဲဆိုတော့ရှားဝေးပြီးဆင့်ပြီးလို့ရှိရင်ကျွန်တော်ကဖြစ်တဲ့ဒီလာတဲ့အဆင့်ပေါ့အဲ့ကြရင်တော့နည်းနည်းလေးမြင့်သွားပြီသူကဟိုသူရဲ့တက်တူရှိနိုင်မယ်ဆိုတဲ့ target ပေါ့ဘယ်နေရာမှာရှိနေဆိုတော့လေသူတို့သိလာတယ်အေရီယာချင်းချင်းလေးတက်ဖြစ်သွားတယ်အဲ့ဒီမှာသူတို့ကဒီမှာဒွန်တွင်းနေတူတာတွေတို့ဒီကဲပို့ပြီးတော့ဒီကျွန်တော်တို့ဘူမိယူပါအနေနဲ့တိုက်ကြတာတွေတို့ဒါတွေပါလာပါလေ
ဆိုတော့ဆရာလည်းဒီဘူမိပေဒါဒါပညာရှင်တယောက်ဖြစ်ပါတယ်ဆိုတော့ဒီဒေတာဟာဘလောက်ထိဒီရှားပွင့်နေတဲ့တက်တူတွေနဲ့ပတ်သက်ပြီးကျွဲဝပါတယ်ရှင်ဘလောက်အလားအလာကောင်းပါလဲဆရာ
လာလာကတော့ရှိတာသိကြပါတယ်။ဟောဝင်းသူကကျွန်တော်တို့ရဲ့ဒီဘက်ကဟိုမိတောင်ကျွန်တော်တို့ရဲ့ဝိဝေဒတော်တရားမှဆိုရင်အလေမိတောင်တန်းလို့ခေါ်တော့ဗောတောင်သုံးလုံးဝင်းသူပုံရွာအထိသွားတဲ့နေရာပေါ့။ဒါဟိုကျွန်တော်တို့အခုကျေးဇင်းတော်လက်ပတော်အောင်ပြီးလဲသွားပါတယ်။အဲဒီမိညောင်းကြီးနဲ့ကတ်ပြီးရှိနေတဲ့နေရာဖြစ်တဲ့ခါကျတော့ဒီအသာကသဘောရတော့ဟိုရှင်းနိုင်ကြီးရတော့အတန်အမြင့်ရှိပါတယ်။ဟိုတပည့်တစ်ခုရှိတာအဲ့တော့လုပ်ငန်းရဲ့သဘောတရားရဒီချင်းချင်းညုံနိုင်တဲ့သူကတော့သူ့ရဲ့အကျိုးမြတ်နဲ့ကိုက်မကိုက်ဆိုလိုတာကတော့ကမ္ဘာသီးခွဲ့ရဲ့အခြေအနေဒါတွေအားလုံးကိုတွက်ဆပြီးတော့မှဘယ်လောက်ထိယဉ်ညုံနိုင်မယ်ဆိုတော့သူတို့တွက်ဆမှာဖြစ်ပါတယ
်။ဟုတ်ကဲ့ရှင်။နောက်ဒီတတ်တူတူဖို့ရေလုပ်ငန်းကြီးနဲ့ပတ်သက်လာလို့ရှိရင်ဒါမြန်မာပြည်သူလူထုမှာစိုးရိမ်ကြောက်ကြမှုရှိပါတယ်ဆရာ။ဟိုဆရာတို့လည်းဟိုတွေ့မျက်မြင်တွေ့ရှိပြီးဖြစ်ပါတယ်ဒ
ီ
လက်ပလောင်းတောင်ကိစ္စတို့နောက်ဒီကချင်ပြည်နယ်မှာမိုင်းတွင်းနေကိစ္စတို့ဆိုတော့ဒီကုမ္ပဏီကိုမှဘလို့ကြောင့်ရွေးပါလဲဆရာဒီကုမ္ပဏီကရောအရင်အရင်တက်တူတူဖို့တဲ့လုပ်ငန်းတွေနဲ့ဘာများကွာခြားကောင်းမှုမှုရှိပါတယ်ဆရာ
ဒီကျွန်တော်တို့အရင်မြမဆွေရဲ့လမ်းလေးပါတီအစိုးရဖြစ်မှာရောနောက်တခါဒီကျွန်တော်တို့ပြီးခဲ့တဲ့ဒီ တမရိုးဆိုရကာလာဆောပိုင်းနေမှာဟိုတကယ်နိုင်ငံတကာကုမ္ပဏီကြီးကြီးတွေလာကြပါတယ်ဟိုဒီအိုက်ဘီဘိုးတို့နယူမောင်တို့ဆိုတဲ့လူကုမ္ပဏီကြီးတွေရှိတယ်အဲ့လိုကုမ္ပဏီကြီးတွေမှန်တယ်ကဤလူလူရဲ့ဒီဒေတာရေးစားတော့ကြီးတောင်းဝယ်နေကြီးပေါ့အရန်ကုန်ပြီးဆိုင်ကြပါတယ်သူတို့ရဲ့အပူနေတဲ့ကျမကြီးဆောင်ရှားမှုကြီးတခြားချက်လက်တွေလည်းအများရန်ပါပါအဲ့ဒီနောက်ပိုင်းမှာကျမကျွန်တော်တို့1994တပ်တူတွေဥပဒေရဲ့နောက်ပိုင်းဒီမှာမှာပြည်ပြည်နဲ့ကျွန်တော်တို့ကဒီလုံလန်းရှင်အနေအားဘယ်လိုလဲဆိုတော့ဟိုပြည်တွင်းအထူးဖြင့်တော့ဒေသခံအထီးတွေရှိတယ်နောက်တစ်ခါအနီးနားမှာရှိတဲ့တရုတ်ကုမ္ပဏီဂျူနန်လောက်ကတရုတ်ကုမ္ပဏီဒီလိုတွေဝင်လာတဲ့အခါကျတော့သူတို့တွေကအဲ့ဒီခုနပြောတဲ့အရေးကြီးတဲ့စိတ်ပိုင်းတွေသူတွေပြည်သူလူထုပေါ်မှာဘေးမဆိုင်ဖြစ်ကြတာအများကြီးရှိပါတယ်အခုဒီတန်အော့ဆိုရင်သူကဩစတေးလျလို့ပြောပေမဲ့ဒါကျွန်တော်တို့လောက်တော့တရုတ်နိုင်ငံအနေမှာအခြေခံနေတဲ့ဟိုတတိယပိုင်းတဲ့ကုမ္ပဏီပဲဒါပေမဲ့သူ့ရဲ့လုပ်ငန်းတွေကကျွန်တော်နားမှာဆိုအိန္ဒိယလောက်ဆိုတာလည်းရှိတယ်။နောက်တောင်အာဖရိကတောင်အမေရိကနဲ့တခြားဟိုကမ္ဘာနေရာကြီးတွေမှာလည်းရှိပြီးတော့လုပ်ငန်းတွေကဟိုထိုက်တန်နေဟိုဒီလိုဆိုပြည်သူပေါ်မှာကြီးတဲ့သူတွေခွန်ကောက်ကိုမမှန်ကန်ကန်ပေးတဲ့လူတွေအတိုင်းဒေသကြီးတစ်ဆိုင်အနေကြီးဟောဟိုအစိုးရကပေးတဲ့သူတွေလို့ယုံကြည်တဲ့အတွက်ကျွန်တော်တို့ကပြီးတာပါလို့ဆိုရင်တော့ကျွန်တော်တို့ကဒါကစောစောစီးစီးချက်ညင်းလိုက်ပါပါဆိုရ
ခုဩစတြေးလျကကုမ္ပဏီဆိုပေမဲ့တရုတ်ကုမ္ပဏီဖြစ်နေပါတယ်ဆိုတော့ဒီမြန်မာနိုင်ငံရဲ့တက်တူတူဖို့ရေးလို့တရားစာတက်တူဖို့ရေးလုပ်ငန်းမှာစိတ်ဝင်စားရမှာတခြားနိုင်ငံတွေကရောများမရှိတော့ဘူးလားရှင်ဆရာဒီ
ရှိတယ်ဒီမြန်မာအခုလည်းကျွန်တော်တို့ဩစတြေးလျကုမ္ပဏီတွေနဲ့လည်းဆက်ပြီးတော့ညှိနှိုင်းနေတာရှိတယ်ပေးထားပြီးသားလည်းရှိပါတယ်
ဟုတ်ကဲ့ပါရှင်။ကြာဦးစိုးသူရတော်အထူးပဲကျေးဇူးတင်ပါတယ်ရှင
်။မင်္ဂလာပါရှင်။အားလုံးစိတ်လက်ပြေရှင်ပေါ်ပါကြပါစေ။ကမ္ဘာရည်ချင်းမှုရည်စည်းမှာခေတ်စားနေတာတွေ၊ချင်းပေါ်ကြောကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တက်ရောက်တဲ့မှာပြောပြပေးတော့ပါမယ်။ကျမအေးသနာကျော်ပါအမေရိကန်ပြည်ထောင်စုကစတင်တဲ့ Black Lives Matter အသားရောင်ခွဲခြားမှုစတင်ရေလှုပ်ရှားမှုကိုထောက်ခံတဲ့ကမ္ဘာကျော်အမှုပညာရှင်တွေထဲမှာဆိုရင်တော့အမေရိကန်ရဲ့ Pop Guitar ဝိုင်းရင်းအဆိုတော် Madonna ကလန်ဒန်မြို့တော်က Black Lives Matter ဆန္ဒပြပွဲကိုရောက်သွားခဲ့တာတွေ့ရပါတယ်သူကဆန္ဒပြခေါင်းဆောင်အမျိုးသမီးကိုပွေဖက်နှုတ်ဆက်ခဲ့တာဗီဒီယိုမှာတွေ့နိုင်ပါတယ်လန်ဒန်မြို့တော်မှာပြီးခဲ့တဲ့သတင်းပတ်ကော6ရက်နေ့ကဆန္ဒပြပွဲကို Madonna ရောက်သွားခဲ့တာဖြစ်ပါတယ်ဒီလိုမျိုး American ပြည်အောင်စုကနေစတင်ဖြစ်ပွားတဲ့အသားရောင်ခွဲခြားမှုစန့်ကျင်ဆန္ဒပြပွဲတွေကိုထောက်ခံတဲ့အနေနဲ့တောင်ကိုရီးယားကကမ္ဘာကျော် BTS K-pop အဖွဲ့ကဒေါ်လာ100,000လူတန်းသွားပါတယ် BTS အဖွဲ့ဝင်9ယောက်ကလည်းသူတို့ကအသားရောင်ခွဲခြားမှုနဲ့အကြမ်းနဲ့အုံချမှုတွေကိုစန့်ကျင်နေဆိုပြီးတော့ #BlackLivesMatter လို့သူတို့ရဲ့လူမှုကွန်ရက် Twitter စာမျက်နှာမှာရေးသွားတာပါအသားရောင်ခွဲခြားမှုစန့်ကျင်တာတွေနဲ့အတူရပ်တည်ပါတယ်။အကြမ်းဖက်မှုကိုရှုံချပါတယ်။ခမရရောကျွန်တော်ရောတို့အားလုံးရောအလေးထားဆက်ဆံခွင့်ရရှိကြပါတယ်။အားလုံးအတူတူရပ်တည်သွားပါမယ်လို့ရေးထားပါတယ်။သူတို့ထိတ်မှ hashtag တက်ပြီးတော့ဒီလိုထောက်ခံကြောင်းပြောတဲ့စကားက K-pop ပြည်သက်တွေကြောင့်အထူးရေကန်းစားသွားပြီးတော့သူတို့ကဒေါ်လာ100,000လှူဒန်းသွားတာကြောင့်သူတို့အဲ့ဒီ100,000နဲ့ like မီအောင်လို့နောက်ထပ်100,000စုပေါင်းပြီးတော့ကောက်ခံလှူဒန်းကြမယ်ဆိုတဲ့စကား hashtag match a million ဆိုပြီးတော့ဝေးစုပေါင်းလူတန်းဖို့ကောက်ခံတာလည်းဖြစ်သွားပါတယ်။အာမီလိုအတော်ကောက်ပြီးရည်ညွှန်းခေါ်တဲ့ BTS ရဲ့ပရိသတ်တွေကိုဒီလိုလှုံ့ဆော်တာဖြစ်ပါတယ်။သူတို့ရေးထားတာက BTS ရဲ့ #BlackLivesMatter နဲ့ like ပြီးတော့ #MatchingMillion ငွေတန်းပြည့်အောင်စုပေါင်းလူတန်းကြရအောင်လို့တွေ့တဲ့ဗာမျက်နှာတစ်ခုမှရေးထားတာတွေ့ရပါတယ်။ American ပြည်အောင်စုမှာမေလ25ရက်နေ့ကရဲဖမ်းဆီးမှုတစ်ခုအတွင်းမှာအင်အားအလုံးကျုံတုံးခဲ့လို့ African American အမျိုးသားတဦးသေဆုံးသွားရာကနေလူမျိုးရေးခွဲခြားမှုဆန္ဒပြပွဲနေရာအနှံ့မှာဖြစ်လာခဲ့တာပါ။ကမ္ဘာမှာဆိုရင်လည်းဩစတြေးလျမျိုးတွေကအစားဥရောပနိုင်ငံတွေမှာပါပြန့်နှံ့ပြီးဖြစ်ပွားနေပါတယ်။အမေရိကန်ပြည်အောင်စုမှာဖြစ်ပွားနေတဲ့ဆန္ဒပြပွဲတွေကနေနောက်ဆက်တွဲအဖြစ်နဲ့တချို့နေရာတွေမှာဆိုင်တွေကိုဖျက်ဆီးဝင်ရောက်ပြီးတော့ပစ္စည်းတွေခိုးယူတာတွေလုပ်တာကိုပြင်းပြင်းထန်ထန်ဝေဖန်သွားတဲ့နာမည်ကျော် fashion designer နောက်တော့လူမှုကွန်ရက်မှာပြန်ပြီးတော့တောင်းပန်သွားပါရဲ့။ Louis Vuitton designer fashion designer ရဲ့အမျိုးသားအဝတ်ထည် designer လည်းဖြစ် Off-White ဆိုပြီးတော့ fashion designer ကိုတည်ထောင်ထားသူလည်းဖြစ်တဲ့ Virgil Abloh ဟာသူနဲ့ပတ်သက်တဲ့ဆိုင်တွေပြီးခဲ့တဲ့ရက်ပိုင်းအတွင်း Chicago နဲ့ Los Angeles မြို့တို့မှာလူရဲ့ဖျက်ဆီးခံရတာကိုဝေဖန်ခဲ့လို့ဝိုင်းပြပြောခင်ရတာဖြစ်ပါတယ်။သူနဲ့ရင်းနှီးတဲ့ဒီဇိုင်နာရဲ့ဆိုင်ဖြစ်စီမှုနဲ့ကြုံရချိန်မှာသူက ဒါမျိုးကိုကျွန်တော်တိတ်ယူပါတယ်လို့ရေးပါတယ်အဲ့ဒီဆိုင်ပြီးတော့ RSVP DTL နဲ့ကျွန်တော်တို့ရဲ့ဆိုင်တွေကိုဝင်းမွေးတဲ့ကလေးတွေအားလုံးမင်းတို့အိမ်ကိုယူသွားတဲ့ပစ္စည်းတွေကမတန့်စင်တဲ့ပစ္စည်းတွေပါမင်းတို့ဘယ်လိုလူစားမျိုးလဲဆိုတာသတိပေးနေတဲ့ပစ္စည်းတွေပါလို့ရေးသွားခဲ့ပါတယ်သူကလူတွေအသားအရောင်ခွဲခြားမှုလို့ကိစ္စမျိုးမတရားမှုပပျောက်ရေးကိစ္စမျိုးဆန္ဒပြချိန်တာဒါရင်းနဲ့ရှင်ရဲ့အရေးမကြီးတဲ့သူ့ရဲ့ဆိုင်တွေဖျက်ဆီးခံရတဲ့ကိစ္စထိတ်တန့်တင်ပြတာအတွက်တောင်းပန်မှာကြောင့်ပြောသွားရတာပါအခုလှုပ်ရှားမှုတွေသူအလှူထက်တာလဲဒေါ်လာ2000ရှိပါပြီလို့သူကဆိုပါတယ် Virgin Abloh ဟာကမ္ဘာကျော်ပြင်သစ် fashion design ဖြစ်တဲ့ Louis Vuitton ဒီဇိုင်းမှာအမျိုးသားအဝတ်ထည်အသုံးဆောင်ဆိုင်ရာဖန်တီးရေးညွှန်ကြားရမှုဖြစ်ပါတယ
်Japan, party like Kardashians. Took my besties to LA, where the girls like to play. We put our hoodies on in Philly, where we started acting silly. Then we headed out to China. Taylor said that's where we find
it. ဒီတက်တဲ့လောအစီအစဉ်ကို Radio မှာအပတ်စဉ်တနေ့လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံထည့်ချင်နေဆိုရင်ရုပ်မြင်သံကြားမှာစနေနေ့ထုတ်လွှင့်နေ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါတယ်VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါလိမ့်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။ဒီတိကျ English American Sargon Dama ပထမဦးဆုံးတင်ပြပေးမှာကတော့
Strike a chord
ဖြစ်ပါတယ်။စာလုံးပေါင်းကS T R I K E strike ကရိုက်ခတ်တာတီးတာ A ကတခု C H O R D chord ကဒုတိယကျိုးဆိုတော့ strike ခွန်ရဲ့ဓာတ်ရိုက်အသေးပေကတော့ဒုတိယကျိုးကိုတီးခတ်လိုက်တာပေါ့ဒုတိယကျိုးကိုတီးခတ်လိုက်တဲ့ဆိုရင်ထွက်လာတဲ့တန်စင်ကိုကြားလိုက်ရတဲ့လူတူအနေနဲ့စိတ်ထဲမှာသတိထားမိလိုက်မယ်ခံစားချက်တခုခုပေါ်လာစမယ်ဖြစ်ပါတယ်idiom ဆိုတဲ့တော့အသေးပေကလည်းကြားလိုက်ရတာဖတ်လိုက်ရတာတွေ့လိုက်ရတာဟာလူတူဦးမှာခံစားချက်ဖြစ်စီတာတခါတည်းရန်လေးဖြစ်လေရှိတာကဒီတန်ကြားမှုပါတယ်ဒီရုပ်မြင်မှုပါတယ်ဒီစာသားမျိုးဖတ်မှုပါတယ်ဆိုပြီးတော့တစ်ခုခုကိုအမှားရစေတဲ့ခံမှာလေ strike a chord ဆိုတဲ့ idiom ကိုရည်ညွှန်းသုံးနိုင်ပါတယ်ဒီနည်းဆိုတော့ဆက်ဆက်မှုတစ်ခုခုရှိနေတာပေါ့ရှင်ဒီနေရာမှာ strike အစားTOUCH touch ထိတွေ့တယ်လို့အဓိပ္ပာယ်ရတဲ့ဝဟာယကိုလည်းအစားထိုးပြီး touch a chord လို့ idiom မှာလည်းအသုံးပြုနိုင်ပါတယ်။ strike a chord idiom နဲ့ပတ်သက်လို့ George Group ပြီးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ The program clearly has struck a chord with our listeners. We received a lot of letters from them saying how much they like it.
အဲ့ဒီစီစဉ်ဟာကျွန်တော်တို့သောတာရှင်တွေတည်တည်သာသာပဲအကြိုက်တွေ့ကြတယ်လို့ဆိုရမှာပါ။အဲ့ဒီအစီအစဉ်ကိုသူတို့ဘယ်လောက်ကြိုက်နှစ်တက်ကြတယ်ဆိုတာစာတွေအများကြီးပဲကျွန်တော်တို့လက်ခံရရှိခဲ့တယ်လေလို့ဒီပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ The program clearly has struck a chord with our listeners. We received a lot of letters from them saying how much they like it.
ဒုတိယတင်ပြပေးမယ့် idiom အသုံးကတော့
strike gold.
ဖြစ်ပါတယ်စာလုံးပေါင်းက S D R I K E strike အဓိပ္ပာယ်မျိုးမျိုးရှိပေမဲ့ဒီနေရာမှာရှာတွေ့တာလို့အဓိပ္ပာယ်ယူရမှာဖြစ်ပြီး G O L D gold ကတော့ရွှေဆိုတာသောတာရှင်များအသိဖြစ်ပါတယ်ဒါကြောင့် subscribe ခွင့်ရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ရွှေကိုရှာတွေ့တာပေါ့ရွှေရှာတွေ့တဲ့တွင်းတူသမားဆိုရင်တထေးဖြစ်ကိမ့်မယ်လို့သောတာရှင်များတွက်ဆပြီးသားဖြစ်မှာပါဟုတ်ပါတယ်idiom ဆိုတဲ့ the white dive ကလေငွေရပေါက်တွေ့တာချမ်းသာလာတာစီးပွားဖြစ်လာတာကြည်ကြည်တဲ့ချမ်းသာလာတာကိုဆိုတာဖြစ်ပါလေကျမတို့မြန်မာမှာလေဟာဘယ်သူဘယ်ဝါကတော့ရွှေရင်းကြီးတွေ့သွားပြီပွားပေါက်တွေ့သွားပြီဆိုပြီးတော့ပြောတာတော်တော်ရှင်များကြားမှုကြပါလိမ့်မယ်ဒီသုံးနှစ်ပတ်သက်လို့ George Go ပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် Those businessmen who invested with the generals have struck gold.
ပေါ်ကျုပ်တွေနဲ့ရင်းနှီးမြှုပ်နှံတဲ့စီးပွားရေးလုပ်ငန်းရှင်တွေတော့တရေတွေဖြစ်ကုန်ကြတာပဲလို့ဒီပေရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Those businessmen who invested with the generals have struck gold.
Strike gold ဆိုတဲ့ idiom အသုံးကိုငွေချင်းနဲ့တမကပဲတစ်ခုခုနဲ့ပတ်သက်လို့ကိုယ့်အတွက်တိတ်ကိုအသုံးဝင်နေ ို့တွေတိတ်ကိုအတုံးချမဲ့ဟာရလိုက်တယ်ဆိုရင်လေဒီ ADM ကိုရည်ညွှန်းတုံးနိုင်တယ်လို့ဖြည့်ဆွဲပြောပြစီခုနောက်ဆုံးတင်ပြပေးမှာကတော့
Strike while the iron is hot
ဖြစ်ပါတယ်စာလုံးပေါင်းက STRIKE strike ကဒီနေရာမှာရိုက်ခတ်တာရိုက်ချတာ WHILE while ကအချိန်အတောတွင်THE the IRON IN ကတန် IS is ကဖြစ်တာ HOT hot ကပူတာဆိုတော့စကိုက်ထုံးရဲ့ဓာတ်ရိုက်ဒီဘေကတော့တန်ပူးနေတုန်းရိုက်ချလိုက်ပေါ်လို့ဒီဘေရပါတယ်တန်ဆိုတဲ့တတုကိုပုံသွင်းချင်ရင်အပူပေးပြီးပြော့လာတော့မှလိုရာပုံကိုတန်တူနဲ့ရိုက်ပြီးတော့သွင်းရတယ်ဆိုတာသောတာရှင်များအသိဖြစ်ပါတယ်ပပဲသမားတို့ရဲ့လုပ်ငန်းလူပေါ့ရှင်ပပဲသမားတို့ကတံပြားကိုပုံသွင်းချင်ရင်အရင်ဆုံးတံကိုအပူပေးပြီးတော့မှတံပြားကပူလာတော့မှပပဲသမားကပပဲတူနဲ့ထူရတာသောရရှိများသိကြမှာပါ EDM အသုံးကလည်းဒီတိုင်းပါပဲတခုခုလှုပ်ရှားရှိရင်အချိန်နှောင်းခင်အခွင့်အခါကောင်းလုံးလှုပ်ဖို့ရည်ညွှန်းပြောတာဖြစ်ပါတယ် Strike while the iron is hot တကယ်တော့ EDM အပြင်စကားလုံးလေးဖြစ်ပါတယ်ကျမတို့မြန်မာမှာလေမိုးရွာတုန်းရေခမ်းလာတာတုန်းပိုင်းကအချိန်ရှိကြိုက်လုံလဆိုင်ဆိုတဲ့စကားပုံမျိုးတွေလို့ပေါ့ရှင်ဒီနေရာမှာအဓိကကတော့အခွင့်အခါကောင်းလို့လက်လွတ်မခံဘူးကိုရည်ညွှန်းပြောတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Cooper ရဲ့ဥမာကိုနားဆင်ကြကြရအောင
် You have to strike while the iron is hot and invest in oil company stocksOil prices have skyrocketed because of the crisis in the Middle East.
Yinam company တွေရဲ့ stock ဈေးတွေမှာယင်းနှိမ့်နှံမှုအကောင်းဆုံးချိန်ကိုလက်လွတ်မခံနဲ့ဗျာ။အရှိလေပဲပြဋိပက္ခကြောင့်ယင်းနှံဈေးနှုန်းတွေဟာမိုးထိုးနေပြီလို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ You have to strike while the iron is hot and invest in oil company stocks.Oil prices have skyrocketed because of the crisis in the Middle East.
ဒီတင်ပါ strike နဲ့ပတ်သက်လို့တင်ပြခဲ့တဲ့ idiom အသုံးတွေကတော့
strike a chord, strike it rich, strike while the iron is hot.
တို့ဖြစ်ကြပါလေ။နောက်တင်ပါခုလိုချိန်မျိုးမှာလေနောက်ထပ် idiom အသုံးတွေကိုတင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်
သတင်းချင်းချုပ်ကိုတင်ပြပေးပါမယ်အာဖရိကန်အမေရိကန်လူမဲမျိုးသားအသက်46နှစ်အရွယ်ဂျော့ချ်ဖလိုက်ကိုတပ်ဖြတ်မှုနဲ့တရားစွဲဆိုခံထားရတဲ့ရဲတပ်ဖွဲ့ဝင်ဒဲရက်ရှူဗင်ကိုတနေ့ဟာနေ့ကပထမဆုံးရုံးထုတ်ခဲ့ပြီးမင်းနီယာပိုလစ်တရားသူကြီးကအမှတ်ကြေးဒေါ်လာတစ်သန်းတတ်မှတ်ပါတယ်မင်းဆိုတဲ့ပြည်နယ်တရားသူကြီးတူဖြစ်တဲ့ဂျေမစ်ရက်ဒင်ကရဲတပ်ဖွဲ့ဝင်ဟောင်းရှူဘတ်အတွက်ကန့်သက်ချက်တွေပါဝင်တဲ့အမကန်ကြီးဒေါ်လာတသန်းကန့်သက်ချက်မပါတဲ့အမကန်ကြီးအဖြစ်ဒေါ်လာတသန်းနှစ်သိန်းခွဲသတ်မှတ်ခဲ့တာဖြစ်ပါတယ်။အမေရိကန်ရဲတပ်ဖွဲ့ဆိုင်ရာဥပဒေတွေကိုဆယ်စုနှစ်တွေအတွင်းအကြီးမားဆုံးပြုပြင်ပြောင်းလဲဖို့ဒီမိုကရက်လွတ်တော်အမတ်တွေကတောင်းဆိုလိုက်တာဟာဆိုရင်တရားဥပဒေစိုးမိုးမှုဘိုင်းမှာပိုပြီးပြင်းထန်စွာကျင့်သုံးရေးတောင်းဆိုနေတဲ့သမ္မတဒေါ်နယ်ထရန့်နဲ့ထိတ်တိုက်တွေ့စရာကိစ္စတင်တရဖြစ်လာပါတယ်။ကမ္ဘာတစ်လောအသောလာပိတ်ပင်ကန့်သတ်ချက်တွေလုံဆောင်ခဲ့မှုကြောင့်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကနေလူသားနဲ့ချီသေဆုံးရနိုင်တဲ့အခြေအနေကိုကာကွယ်ပေးနိုင်ခဲ့တယ်လို့တနင်္လာနေ့ကထုတ်တဲ့လေ့လာချက်သစ်တွေကဖော်ပြပါတယ်။လှေစည်းပြေးဒုက္ခသည်တွေကိုတားမြစ်နေတဲ့အခြားကပဲရိုဟင်ဂျာ260ကျော်လှေစည်းခီးနဲ့တနင်္လာနေ့မှာမလေးရှားနိုင်ငံကိုရောက်လာတယ်လို့တာဝန်ရှိသူတွေကပြောပါတယ်။အခုဖမ်းမိထားတဲ့ရိုဟင်ဂျာစုစုပေါင်း269ဦးနဲ့သူတို့လေကိုလန်ကာဝီကျွန်းပေါ်ခေါ်ထားပြီးအစားအသောက်နဲ့ရေထောက်မှန်ထားပါတယ်။အင်္ဂါနေ့မနေ့ခင်သတင်းတွေကတော့ဒီလောက်ပါပဲရှင်အခုထုတ်လွှင့်ပေးခဲ့တဲ့တနားရီစာရေဒီယိုအစီအစဉ်ကိုမနေ့၈ :00 ကနေ၉ :00 အထိလိုင်းနိုမီတာ16 19 41တို့ကနေပြန်လည်ဖမ်းယူနားဆင်နိုင်ပါတယ် VOE အစီအစဉ်တွေကိုအပြည့်နားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်ကျမအင်္ဂါဆိုင်ပါ
This program has come to you from the Voice of America, Washington.